Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဇူလိုင်လ22ရက်ကြာသပတေးညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်အခုညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်ပါဒီနေ့ထဲထဲရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရေစီစစ်နဲ့အသာရဖို့ကြိုးစားနေတဲ့ရုရှားကိုဆက်ကြံ့ကြံ့ခံနေရေးယူကရိန်းကိုအနောက်နိုင်ငံတွေအကူအညီတွေစေရေးတွေပို့ပေးနေပါတယ်။အခုလိုချိန်မှာအမေရိကန်သမ္မတမကြာခင်တရုတ်သမ္မတနဲ့တွေ့ဖို့ခရီးရှိနေပေမဲ့ဒီနေ့ပဲကိုဗစ်ပိုးတွေ့ရှိလိုက်ပါတယ်။ရုရှားသမ္မတကတော့ခုကြုံဝါမှုနဲ့ကိုပဲယူကရိန်းစစ်မှာကြာဆုံးလိမ့်မယ်လို့အမေရိကန် CIA အကြီးအကဲကထောက်ပြလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါမတ်ဆူမြတ်မွန်ကြီး။
သတင်းဆောင်မတွေကိုတင်ဆက်ပေးတဲ့အခါမှာတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KIA ကချင်တပ်တွေဒီနေ့တိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပါတယ်
။အခုဒီနေ့3နေရဖြစ်တာပေါ့။ကျန်းမာရေးတမ်းနဲ့ကြားနေရတယ်။မနေ့ပိုင်း9နာရီအဲဝါရှောင်းရွာအဆုံးနေတော့အသက်မှာတော့မနေ့အမြင်လေးကြားရတယ်။
ဝိုင်းမော်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်နေသလိုဖားကတ်မြို့နယ်ဆယ်စင်းကျေးရွာဘက်မှာလည်းစစ်ရေးဆက်လက်တင်းမာနေလို့ဒေသခံတချို့ဘေးလွတ်ရာတိမ်းချောင်နေကြရပါတယ်။ချင်းပြည်နယ်ကစစ်ပေးရှောင်သူတွေပြန်စရာအိမ်မရှိတော့တဲ့အခြေအနေနဲ့ကယားပြည်နယ်တွေကရွာသားတချို့မြေမြုပ်မိုင်းကြောင့်ထိခိုက်သေဆုံးနေတဲ့အဖြစ်တွေကိုလည်းအခုညဘက်မှာပြောပြဖို့ရှိပါတယ်။ဒါတွေအပြင် BA4 နဲ့ BA5 ကိုဗစ်ပိုးသစ်တွေကိုဘလို့ပြင်ဆင်ကာကွယ်သင့်တယ်လဲဆိုတဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းသားဒေသတွေကသတင်းတွေအကြောင်းကြားရမယ့်တိုင်းရင်းသတင်းထွာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့နိုင်ငံတကာနဲ့မြန်မာနိုင်ငံမှာထိတ်တန်းရောက်နေတဲ့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုရနိုင်တို့အခြေညာပေးကြပါမယ်ရှင်
။ယူကရိန်းနိုင်ငံကိုလက်နက်ကြီးနဲ့တင်ကားဖြတ်လက်နက်ထောင်ချီပို့ပေးသွားမယ်လို့ဒီတိုင်ကာကွယ်ရေးဝန်ကြီးကကတိပြုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဆိုင်ရာခေါင်းဆောင်တွေကလည်းယူကရိန်းကိုအစ်မြစ်HIMARS Rockets ဒုံးကျည်စနစ်ပါဝင်လက်နက်ကြီးတွေထပ်ပို့ပေးမယ်လို့မနေ့ကပဲပြောပြီးဗြိတိန်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်ကလည်းဒီနေ့အခုလိုကြေပေးလိုက်တာပါရုရှားကျူကျော်စစ်၅လကျော်လာချင်းရေရှည်စစ်ပွဲနည်းနဲ့ရုရှားတဖြည်းဖြည်းအသာစီးရဖို့ကြိုးပမ်းလာတာပေါ့ယူကရိန်းရေရှည်ဆက်ကြံ့ခံခုခံနိုင်ရေးအခုလိုအနောက်နိုင်ငံမဟာမိတ်တွေကနောက်ဆုံးပေါ်လက်နက်ကြီးတွေပို့ကူညီပေးလာတာပါအစင်းမြင့် HIMARS Rockets ဒုံးကျည်၄ခုနဲ့ Rockets ဒုံးတွေပါဝင်လက်နက်ကြီးတွေအမေရိကန်ကထပ်ပို့ပေးဖို့ရှိနေချိန်မှာပြည်ထောင်ဘက်ကလည်းလက်နက်ကြီးပေါင်းများစွာနဲ့တင်ကားဖြတ်လက်နက်1600ကျော်ပို့သွားဖို့ဆက်ဖြစ်လာတာပါအခုလိုချိန်မှာယူကရိန်းရဲ့ဒုတိယအကြီးဆုံးနဲ့အရှေ့မြောက်ပိုင်းကခါကီးဖ်မြို့ကြီးမှာရုရှားလက်နက်ကြီးကြောင့်ကလေးတူးပါဝင်အနည်းဆုံး2ဦးသေဆုံးပြီးနောက်ထပ်19ဦးဒဏ်ရာရခဲ့က4ဦးကပြင်းထန်တယ်လို့မြို့ချုပ်ရဲမှု Oleg Senavpov ကဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားထိုင်ဝမ်ရေးကိစ္စနဲ့ကုန်သွယ်ရေးအခြေခံတင်းမာမှုတွေကြီးထွားနေချိန်မှာပဲဒီလောက်ကုန်မှာတရုတ်သမ္မတရှီကျင်ဖင်နဲ့စကားပြောဖို့စီစဉ်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ
်။ I think I'll be talking to President Xi within the next 10 days.
လာမယ့်ဆယ်ရက်အတွင်းတရုတ်သမ္မတရှီနဲ့စကားသူစကားပြောမယ်လို့ထင်တဲ့အကြောင်း Massachusetts ပြည်နယ်မှာကျင်းပတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးဆွေးနွေးပွဲခီးစဉ်ကအပြန်သမ္မတဘိုင်ဒန်ကမနေ့ကသတင်းတော်တွေကိုပြောဆိုသွားခဲ့တာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံခေါင်းဆောင်တို့ကြားလေးလအတွင်းပထမဆုံးအချိန်ကြာကြာဆက်သွယ်ပြောဆိုဖို့စီစဉ်တာဖြစ်ပြီးထိုင်ဝမ်အရေးနဲ့ပတ်သက်လို့တင်းမာမှုတွေတိုးလာနေတဲ့အချိန်လည်းဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုမှကုန်ပစ္စည်းဝယ်ယူသူတွေအပေါ်ဖိအားပေးနေတဲ့ငွေကြေးဖောင်းပွားမှုလျှော့ချနိုင်ရေးတရုတ်နိုင်ငံကသွင်းကုန်တွေအပေါ်အခွန်စည်းကြတာလျှော့ချဖို့သမ္မတဘိုင်ဒန်အစိုးရချင်းချင်းစဉ်းစားနေတဲ့အချိန်လည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာမဟာဗျူဟာရရှင်ပြိုင်ဘက်ဖြစ်ပြီးခက်ခဲတဲ့နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်အောင်ထိန်းနိုင်ဖို့နဲ့မထင်မှတ်ပဲအခြေကျော်လက်ချော်ထိတ်တိုက်ပဋိပက္ခဖြစ်ပွားတာမျိုးရှောင်ရှားဖို့အရေးကြီးတယ်ဆိုပြီးအမေရိကန်ပြည်ထောင်စုဘက်ကပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲတရုတ်ဟာလုံခြုံရေးအရချိန်ချောက်မှုတစ်ခုဆိုတာမဟာဗျူဟာရမှတ်တမ်းတင်ထားဖို့လဲနေတိုးမဟာမိတ်အဖွဲ့ကိုပြီးခဲ့တဲ့လကပဲအမေရိကန်ပြည်ထောင်စုကတွန်းအားပေးသွားခဲ့ပါတယ်။အစက်ထဲမှာပဲအခုနောက်ဆုံးရရှိတဲ့သတင်းအရတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကိုဗစ် -19 ရောဂါကူးစက်ခံထားတယ်လို့အမေရိကန်သတင်းမီဒီယာတွေကဒီနေ့ဖော်ပြနေပါတယ်။ဒါပေမဲ့လည်းရောဂါလက္ခဏာမပြင်းထန်ဘူးလို့သိရပါပါတယ်ခင်ဗျာ
။ရုရှားသမ္မတဟာသူ့ဂျုံဝါဝါရဖြတ်မှုမှိုင်းနေပဲသူပြန်ချဆုံးရတော့မယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲဆိုပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့ ပေးဆက်လာရမှုတွေကိုပြန်ထည့်မတွက်တော့ပဲသူဟာသူအယုံသွင်းထားတဲ့အချိန်ယူကရိန်းကိုနိုင်ဖို့ဆန္ဒကိုပြန်မလျှော့နိုင်တာနဲ့ကြာဆုံးရတော့မှာပါလို့ CIA ညွှန်ကြားမှုကနှစ်စဉ်အစည်းအဝေးမှာထောက်ပြလိုက်တာပါကိုလိုရာဒိုပြည်နယ်မှာလုပ်တဲ့ Aspen လုံခြုံရေးဆိုင်ရာဖိုရမ်မှာ CIA American ဖို့ထောက်လှမ်းရေးအေဂျင်စီကြီးကဲ William Burns ကမနေ့ညပိုင်းကအခုလိုပြောခဲ့တာပါသူကရုရှားချုပ်ချော်စင်မတန်ကေ American သမ္မတရုရှားသမ္မတပူတင်နဲ့နောက်ဆုံးတွေ့ခဲ့တဲ့ American ရာရှိကြီးဖြစ်ပါတယ် CIA ညွှန်ကြားမှု Burns ကပဲသမ္မတပူတင်အနေနဲ့သူ့ရဲ့သမိုင်းတင်မှု Ukraine ကိုနိုင်ငံက NATO ကိုဖြိုခွဲပြီး American ပါဝင်နောက်နိုင်ငံတွေကိုချိနဲ့တော်အောင်လုပ်ဖို့အယုံသွင်းကြုံဝါလှုပ်ဆောင်ခဲ့တာကမာရီမှုကြီးပါလို့ဆက်ထောက်ပြခဲ့ပါတယ်အခုလိုကြုံဝါခဲ့တာတွေကိုမစ္စတာပူတင်တကယ်ယုံပြီးပြောခဲ့တာတွေနှစ်ခုကြားဆွေးနွေးပွဲတွေမှာသူကိုယ်တိုင်ကြားခဲ့ရတဲ့ရုရှားအနာကြီးမာရေးအခုလိုလှုပ်ဖို့လိုတယ်လို့သူထင်ခဲ့တာကပြဿနာပါလို့လည်းဘန်စ်ကဆက်ပြောပါတယ်ဒါအပြင်အစာပိုင်းရုရှားစစ်မှာကြာဆုံးခဲ့ရတဲ့သင်္ကန်းစာတချို့ကိုယူခဲ့ပုံရတဲ့မစ္စတာပူတင်အနေနဲ့အခုတော့ရုရှားတနိုင်ငံလုံးထက်ယူကရိန်းနဲ့တနိုင်ငံလုံးထက်ယူကရိန်းရဲ့အရှေ့ပိုင်းမှာလက်နက်ကြီးအသားစီးဆက်ယူဖို့ကျန်းသက်အာယုံဆိုင်စစ်စင်နေပုံရတယ်လို့ညွှန်ကြားရေးဘန်စ်ကဆက်ထောက်ပြခဲ့ပါတယ်ခင်ဗျာ
ရုရှားကနေဥရောပကိုတန်းငွေတင်ပို့နေတဲ့ North Stream သဘာဝတန်းငွေ pipeline ထိမ့်သိမ်းပြုပြင်ဖို့လိုအပ်တယ်ဆိုပြီးရုရှားက10ရက်ကြာယာယီ pipeline ပိတ်ထားပြီးတဲ့နောက်ဒီကနေ့မှပဲပြန်ဖွင့်ပေးလိုက်ပါတယ် pipeline မပိတ်ခင်ကပို့ခဲ့တဲ့40ရာခိုင်နှုန်းပမာဏအတိုင်းတန်းငွေပြန်ရတဲ့အကြောင်းဂျာမနီစွမ်းအင်ဌာနအကြီးအကဲ Klaus Müller က Twitter လူမှုကွန်ရက်ကတဆင့်ပြောပါရယ်ရုရှားစွမ်းအင်ကုမ္ပဏီ Gazprom အနေနဲ့တန်းငွေတင်ပို့မှုတွေကိုသူ့ဘက်ကကတိပြုထားတဲ့အတိုင်းဆက်ပြီးတင်ပို့ပေးမယ်အကြောင်းရုရှားသမ္မတ Vladimir Putin ကပြောထားတာပါဒါပေမဲ့တစ်ချိန်တည်းမှာပဲဒီလနောက်ပိုင်း pipeline ပြုပြင်ထိန်းသိမ်းဖို့ရှိနေသေးတာကြောင့်တင်ပို့တာတွေနည်းသွားနိုင်သေးတယ်ဆိုပြီးတော့လည်းသတိပေးထားပါရယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားကိုအနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေချမှတ်ထားတာကိုရုရှားဘက်ကပြန်လည်တုံ့ပြန်တဲ့အနေနဲ့သဘာဝတန်းငွေတင်ပို့တာတွေရပ်ပစ်နိုင်တယ်ဆိုတာကို EU ဥရောပသမဂ္ဂခေါင်းဆောင်တွေကသတိပေးထားပါတယ်။ဒါကြောင့် EU နိုင်ငံတွေအနေနဲ့တန်းငွေသုံးဆွဲတာကိုတတ်နိုင်သလောက်ချွေတာပြီးလာမယ့်ဆောင်းလတွေအတွက်ထိန်းသိမ်းထားကြဖို့တခြားနည်းလမ်းနဲ့တန်းငွေဝယ်ယူတာတွေလှုပ်သွားဖို့လည်း EU ခေါင်းဆောင်တွေကတိုက်တွန်းထားပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်ရဲ့ချက်သာပရိညသတင်းတွေကိုဆက်ပြပြနေပါတယ်အီတလီဝန်ကြီးချုပ်မာရီယိုဒရာဂီနှုတ်ထွက်လိုက်ရပေမဲ့ယာယီဆက်နေပြီးရွေးကောက်ပွဲဆော့လုပ်ပေးဖို့ရှိနေပါတယ်။အီတလီလွှတ်တော်ရဲ့ညွန်ပေါင်းအစိုးရပေါ်ယုံကြည်မှုဆိုကိုညီညွတ်ရေးအစိုးရမဟာမိတ်ပါတီတွေကကန့်ကွက်ခဲ့တာကြောင့်အခုလိုနှုတ်ထွက်လိုက်ရတာပါ။ဒါပေမဲ့သမ္မတဆာဂျီယိုမက်ထရယ်ယုံကတော့အခုလိုဝန်ကြီးချုပ်နှုတ်ထွက်လာကိုလက်ခံတယ်ဆိုပေမဲ့အင်ဆောင်အစိုးရအဖြစ်ဆက်နေပေးဖို့တောင်းဆိုတဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါကြောင့်ပုံမှန်နောက်နှစ်မှလောက်ရမယ်လွှတ်တော်ရွေးကောက်ပွဲတွေကိုမကြာခင်လရတွေစော်ပြီးကျင်းပပေးဖို့အချက်ပြလိုက်တာဖြစ်တယ်လို့အီတလီရာရှိတွေကဆိုနေပါဗျ။2021ခုနှစ်မှာတက်လာတဲ့ဝန်ကြီးချုပ်ဒရာဂီရဲ့ညီညွတ်ရေးအစိုးရဟာတနှစ်ခွဲနှီးပါးကြာမှာအခုလိုညင်ပေါင်းမဟာမိတ်ပါတီတွေနဲ့ကွဲပြဲသွားခဲ့ရတာပါခင်ဗျာ
။ယာရုကနှုတ်ထွက်သွားတဲ့တီရီလင်ကသမရဟောင်းဂိုဒဘာယာရာဂျာပါဆာရဲ့နေရာမှာသမရအသစ်ဖြစ်ရနေဝက်ကရမ်စင်ဂီကဒီနေ့ကျန်းသက်စွာကျင်းဆိုပါတယ်။မနေ့ကလွတ်တော်မှာသူ့ကိုသမရသစ်အဖြစ်ရွေးချယ်ခဲ့ကြပြီးတဲ့နောက်ဒီကနေ့ကျန်းသစ်စာကျင်းဆိုတာဖြစ်ပါတယ်အသက်83နှစ်ရှိဖြစ်တဲ့သမရသစ်ဝက်ခရာမက်စင်ဂီဟာဝန်ကြီးချုပ်အဖြစ်6ကြိမ်တာဝန်ယူခဲ့ပူးသူဖြစ်ပြီးဒီလစောပိုင်းတုန်းကသမရဟောင်းရာဂျာပါဆာတိုင်းပြည်ကထွက်ခွာသွားခဲ့ပြီးယာရုကနေနှုတ်ထွက်ကြောင်းကြေညာပြီးတဲ့နောက်မှာလည်းယာယီသမရအဖြစ်ခဏတာဝန်ယူခဲ့ပါတယ်နိုင်ငံမှာစီးပွားရေးပြက်ကပ်စိုက်နေချိန်အစိုးရထိပ်ပိုင်းခေါင်းဆောင်တွေယာရုကနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလားတွေနဲ့ချီပေါ်ပေါက်ခဲ့ပြီးတဲ့နောက်သမရဟောင်းရာဂျာပါဆာဒီလာထဲမှာယာရုကနှုတ်ထွက်ခဲ့တာပါအစိုးရဆန့်ကျင်ဆန္ဒပြသူတွေကတော့သမရဟောင်းရာဂျာပါဆာနှုတ်ထွက်သွားပြီမဲ့အချိန်ကသူခန့်အပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းဝက်ကရမ်မစင်ဂီသမရသစ်ဖြစ်လာတဲ့အပေါ်မှာလည်းခန့်ကွက်ဆန္ဒပြနေကြပါလိမ့်ခင်ဗျာ
မြန်မာစီးပွားရေးဟာပြိုကွဲလွယ်နေပြီးအရင်ပြုပြင်ပြောင်းလဲခဲ့တာကိုနောက်ပြန်ဆွဲလိုက်တာကြောင့်ရှိကြီးအားနည်းသွားပြီလို့ကမ္ဘာ့ဘဏ်ကဆိုလိုက်ပါတယ်။မြန်မာနိုင်ငံစီးပွားရေးဟာပြည်တွင်းပြည်ပရိုက်ခတ်မှုတွေကြုံခဲ့တာကြောင့်မနစ်ကစီးပွားရေးကြုံကျဆင်းသွားတာကနေပြန်လည်ထူဖို့အဟန့်တားဖြစ်ခဲ့ရတယ်လို့ကမ္ဘာ့ဘဏ်ကဒီနေ့ထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်မှုအစီရင်ခံစာမှာဖော်ပြလိုက်တာပါ။ 2022ခုတင်နှစ်အတွင်းမြန်မာနိုင်ငံပြည်တွင်းသတင်းထုတ်လွှင့်မှု GDP ကလည်း2019ခုကနဲ့နှိုင်းယှဉ်လိုက်ရင်73ရာခိုင်နှုန်းဝန်းကျင်နှိမ့်ချနေကပြန်ပြတ်ဖို့ကြီးကြီးမားမားအလားအလာမရှိတာကြောင့်ရုံးကန်ရှင်သန်ရေးလူတွေအခက်အခဲဆက်ကြီးသွားလိမ့်မယ်လို့ကမ္ဘာဘဏ်ကထောက်ပြလိုက်ပါတယ်။မြန်မာနိုင်ငံလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲနွမ်းပါးတဲ့သတ်မှတ်ချက်အောက်ရောက်နေပြီးဆယ်စုနှစ်တစ်နှစ်ကြိုးပမ်းလာခဲ့တဲ့ဆင်းရဲနွမ်းပါမှုရောကြရေးပြည်ပြင်ပြောင်းလဲမှုတွေနောက်ပြန်လှည့်သွားခဲ့တယ်လို့လည်းဒီအစိုးရခန်းစားကထောက်ပြထားပါတယ်။မနှစ်က18ရာခိုင်နှုန်းကျဆင်းသွားခဲ့တဲ့မြန်မာစီးပွားရေးဟာဒီနှစ်ဘဏ္ဍာနှစ်ကုန်မဲ့စက်တင်ဘာလအထိ300ရာခိုင်နှုန်းသာတိုးတက်ဖို့ခန့်မှန်းထားတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။အခုလိုစီးပွားရေးအားနယ်လာတာကမြန်မာစီးပွားရေးမှာကြုံရတဲ့အခက်အခဲတွေကိုညွှန်လိုက်တာဖြစ်ပြီးဒီထက်မှာသွင်းကုန်နဲ့လူသုံးကုန်တွေဈေးတက်ကုန်တာယူကရိန်းစစ်နဲ့ပြည်တွင်းပဋိပက္ခတွေမြင့်တက်နေတာလက်စင်မီပြတ်တာဘန်ဒိုင်းနဲ့ကုန်စည်ပို့ဆောင်ရေးပြတ်ပြားတာတွေပါတယ်လို့ဒီအစင်ခန်းစားကဆိုပါတယ်ခင်ဗျာ
။ရွှေညာရီအပေါ်လူမျိုးတုံးတက်ဖြတ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့အမှုမှာအပြည်ပြည်ဆိုင်ရာတရားရုံး ICJ ကတရားစီရင်ပိုင်ခွင့်ရှိမရှိမနက်ဖြန်ဇူလိုင်22ရက်နေ့မှာဆုံးဖြတ်ချက်ချပါလိမ့်မယ်။တကယ်လို့ဂမ်ဘီယာဘက်ကဥဒိုက်လျှောက်ထားတဲ့အတိုင်း ICJ အနေနဲ့တရားစီရင်ပိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုကိုနိုင်ငံတကာတရားရုံးအနေနဲ့အပြည့်အဝဆက်လက်ကြားနာခွင့်ရရှိပါလိမ့်မယ်။ကျနော်ဆွေးဆွေးမှုတွေကတော့နေ့နဲ့ချီကြပါလိမ့်မယ်။ဂမ်ဘီယာနိုင်ငံဟာပဋိပက္ခမှာတိုက်ရိုက်ပါဝင်ပတ်သက်တဲ့နိုင်ငံမဟုတ်တဲ့အတွက်ဆွဲဆိုထားတဲ့အမှုမှာ ICJ အနေနဲ့တရားစီရင်ပိုင်ခွင့်မရှိတဲ့အကြောင်းမြန်မာနိုင်ငံဘက်ကပနမကန့်ကွက်လာတင်သွင်းထားပါတယ်။ရွှေဉာဆိုတဲ့နာမည်ကိုလည်းမြန်မာဘက်ကအတိမတ်ပြုဖို့ညွှန်ဆိုထားပါတယ်။ဂမ်ဘီယာနိုင်ငံကတော့ရွှေဉာရဲ့အပေါ်မြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာမြန်မာနိုင်ငံပါဝင်လက်မှတ်ထိုးထားတဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာစာချုပ်ကိုချိုးဖောက်ခဲ့တာဖြစ်တယ်ဆိုပြီး ICJ အပြည်ပြည်ဆိုင်ရာတရားရုံးကိုဥတိုက်လျှောက်ထားတရားစွဲဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့ကိုရန်နိုင်တို့ကြီးညာပေးကြတာပါရှင်။ VOA မြန်မာပိုင်းရဲ့ဇူလိုင်လ27ရက်အကြာသားရေဒီယိုညပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံကလာတဲ့သတင်းတွေကိုအခုဆက်ပြီးတော့တင်ဆက်ပေးတော့မှာမို့ကြားပြည်နယ်တွေကခြေရွာတွေမှာစစ်တပ်ကမြေမြုပ်မိုင်းတွေထောင်ထားလို့အရသာပြည်သူတွေထိခိုက်သေဆုံးနေတဲ့အခြေအနေနဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှဒေါ်လာငွေပြန်သုံးရမယ်လို့ကုန်သွယ်ရေးဌာနကတတ်မှတ်လိုက်လို့ကုန်သည်တွေအခက်ကြုံနေတဲ့အကြောင်းတွေကိုတော့မကြားခင်မှာတင်ပြပါမယ်။ကချင်ပြည်နယ်ဒီဝိုင်းမော်မြို့နယ်ဝါရှောင်ရွာအနီးမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေဒီနေ့မနက်ပိုင်းကတိုက်ပွဲ၃ချိန်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝိုင်းမော်မြို့နယ်ထဲမှာတိုက်ပွဲဖြစ်နေတာ၁၀ရက်ကျော်ရှိနေပြီးတော့စစ်ရေးအခြေအနေဆက်လက်တင်းမာနေတယ်လို့ KIO ဘက်ကပြောပါတယ်။ဖားကန်မြို့နယ်ထဲကဆယ်စင်းချေးရွာဘက်မှာလည်းစစ်ရေးတင်းမာနေလို့ဒေသခံအချို့ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။အခုလိုကချင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညုံဦးဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ကချင်ပြည်နယ်ဝိုင်းပေါ်မြို့နယ်ဝါရှောင်ရွာအနီးကနန်ဇော်ယန်မှာဇူလိုင်10ရက်နေ့ကတိုက်ပွဲဆက်ပြီးတော့ဖြစ်ခဲ့တာပါ။၁၇ရက်နေ့မှာတော့စစ်ကောင်စီဘက်ကနေပြီးတော့လေကြောင်းသုံးတိုက်ခိုက်မှုရှိခဲ့ပြီးတော့နောက်ရက်တွေမှာဝိုင်းပေါ်ခြေဆိုင်ခလာရ58ကလက်နက်ကြီးနဲ့ပစ်ခတ်တာနဲ့တိုက်ပွဲငယ်တချို့ရှိခဲ့တယ်လို့သိရပါတယ်။အခုဇူလိုင်27ရက်နေ့ဒီနေ့မှာတော့တိုက်ပွဲ3ချိန်လောက်ဖြစ်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။ဝိုင်းပေါ်ကနေတက်လာဝါရှောင်အထက်73မိုင်ကျေးမှာလည်းမနက်စောစောဖြစ်တာအမှားပါနောက်ကိုနိုင်လောက်ကနေရောဝါရှောင်းလေတော့အဆက်နားမှာပေါ့တနောက်ဖြစ်တယ်အခုဒီနေ့က3နေရဖြစ်တာပေါ့
နှစ်ဖက်တက်တွေကြာတိုက်ပွဲဖြစ်ပွားတာနဲ့ဆေးတင်းမာမှုတွေမြင့်တက်နေတာကြောင့်ဒေသခံတွေအဖို့လေယာစပါးဆိုက်ပျိုးဖို့နဲ့တောင်အကင်းတွေပေါင်းရှင်းဖို့အတွက်အခက်အခဲတွေဖြစ်ကြပါတယ်ဒီအပိုင်းအတွင်းမှာပဲဂေါ်ဆယ်ရန်ရွာကအမျိုးသားတဦးပျောက်ဆုံးနေကြောင်းလည်းဒေသခံကဆက်ပြောပါတယ
်ဆက်ရှိရဂျင်လာနဲ့မအဲ့ဒီဆိုင်ကျင်းနဲ့ထွက်သွားတာတဲ့အဲ့ဒါကြောက်နေတဲ့လူကအခုချစ်ပေါ်မလားဆိုင်ကျကတော့ဟုတ်ရွာအဆုံးလေတော့အသက်နာဝယုံတင်မှလာတွေ့တာ
ဒီသက်ကနေကတော့စစ်ကောင်စီတပ်ကသူ့ကိုဖမ်းဆီးသွားတာဖြစ်နိုင်တဲ့အကြောင်းယူဆနေပါတယ်ညနေ3နာရီလောက်မှာတော့တိုက်ပွဲဖြစ်ပွားရာနန်ဇော်ယန်ဘက်ကိုလင်းတစင်းသွားတဲ့အကြောင်းဒီသက်ကနေကပြောဆိုပြီးတော့လေကြောင်းတိုက်ခိုက်မှုရှိမရှိဆိုတာကိုတော့အသေးစိတ်မသိရသေးပါဘူး KIO ရဲ့ပညာရေးတောင်ကဘုံမူနော်ဘူးကတော့ဝိုင်းမော်ဒေသတိုက်ပွဲအခြေအနေကိုအခုလိုရှင်းပြပါရစ
ေ။ဒီနေ့9နိုင်ခွဲစင်နာယုံကျင်လောက်ကနေတိုက်ပွဲပြန်ဖြစ်တာရှိပါတယ်ခင်ဗျ။အဲဒီနေရာမှာကတော့ဇူလိုင်လ3ရက်ကနေတော့သစ်စီရေလုံးနေတယ်ဆိုတော့ဒီခြေရက်ကနေဒီဘက်ပိုင်းကတော့နေတိုင်းလူလူပေါ့တိုက်ပွဲဖြစ်တယ်
။နန်ဇိုယန်ဘက်မှာလေကြောင်းတိုက်ခိုက်မှုရှိမရှိကိုတော့သတင်းမရရှိသေးတဲ့အကြောင်းလည်းပြောပါရစေ။ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဖားကန့်မြို့နယ်ဇက်စင်းရွာဘက်မှာတော့ဘုဒ္ဓဦးနည်းနဲ့ဒီကနေ့မှာတိုက်ပွဲတွေပြန်ပြီးတော့ညင်သက်နေတဲ့အကြောင်းနဲ့ ကျေးရွာအတွင်းမှာစစ်ကောင်စီဘက်ကတတ်ဆွဲထားရမှလို့တိုက်ပွဲပြန်ပြီးတော့ဖြစ်မှာကိုစိုးရင်ပြီးဇက်စင်းရွာသားတွေဟာအင်းတော်ကြီးဘက်ကိုတင်းရှောင်းတာတွေရှိနေတဲ့အကြောင်းဒေသခံတွေကပြောပါတယ်။ KAO ရဲ့ပြည်ညာရေးတာဝန်ခံကတော့ဇက်စင်းရွာဘက်မှာတိုက်ပွဲတွေဆက်ရှိနေပြီးတော့စီးရဲတက်မှမှုကမြင့်တက်နေတဲ့အကြောင်းပြောပါတယ
်။စစ်ကောင်စီဘက်ကတော့အင်အားတွေလည်းအင်အားတွေကလုံးဟိုဟယ်လီကော်ပတာနဲ့ဆက်ပေးတာမျိုးတွေပေါ့နော်။နောက်သူတို့ jet fighter နဲ့လုံခြုံရေးယူပေးပြီးမှသိရတဲ့ဈာမချပေးတာမျိုးတွေရှိလို့အဲ့ဒါမှလည်းတိမနဲ့သိဖြစ်ပါတယ်ဒါပေမဲ့ဒီနေ့အချိန်နဲ့လာတော့ခုတတိကတော့ကျွန်တော်ဒီပြုပေးနေတဲ့တတိမတော့မရှိပါဘူးဒါပေမဲ့နေသွားတဲ့နေသားတော့မဟုတ်သေးပါဘူးခင်ဗျာ
ဇက်စင်းရောင်အနီးမှာဖြစ်ပွားတဲ့တိုက်ပွဲဟာဇူလိုင်16ရက်နေ့ကစတင်ခဲ့ပြီးတော့18ရက်နေ့ကနေပြီးတော့19ရက်နေ့ထိ3ရက်ဆက်တိုက်စစ်ကောင်စီကနေပြီးတော့လေကြောင်းကတိုက်ခိုက်ခဲ့တယ်လို့သိရပါတယ်ကချင်ပြည်နယ်ခြေဆိုင် KNG သတင်းဌာနကတော့စစ်ကောင်စီတပ်တွေဟာဇက်စင်းနဲ့ချမ်းသာအီးရွာအတွင်းမှာတပ်ဆွဲထားရမှလို့တိုက်ပွဲထမှန်ဖြစ်လာမှာကိုစိုးရင်ပြီးတော့ဒေသခံတွေဟာဘေးလွတ်ရာကိုတိမ်းရှောင်ဖို့ပြင်ဆင်နေတဲ့အကြောင်းဖော်ပြပါရယ်။ဝိုင်းမော်နဲ့ဖားကန့်မြို့နယ်တွင်တိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေပြီးတော့လီဆူးပြည်သူစစ်နဲ့ SND ရှမ်းပြည်တပ်ဖွဲ့တွေပါဝင်တိုက်ခိုက်တာရှိတဲ့အကြောင်းသတင်းတွေထွက်နေပေမဲ့သိကြအတည်ပြုချက်တော့မရပါဘူး။ဒီပိုင်းအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ရဲ့ကြားတိုက်ပွဲဖြစ်ပွားတာတွေလည်းရှိနေပါရယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ဘက်ကအခြေအနေဖြစ်ပါရဲ့ရှင်ချင်းပြည်နယ်ထဲမှာလည်းနေရွှန့်ပြေးနေကြရတဲ့ပြည်သူတချို့ပြန်စရာအိမ်မရှိတော့တဲ့အခြေအနေကြုံနေကြပါရဲ့ချင်းပြည်နယ်ဖလန်းဟာခါလန်တလျှောက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကြားမှာဇူလိုင်လ16ရက်နေ့ကနေဇူလိုင်လ16ရက်နေ့အထိ12ရက်ကြာတိုက်ပွဲတွေဖြစ်ပွားခဲ့လို့အိုးအိမ်ဆွန့်ထွက်ပြေးနေကြရတဲ့ဒေသခံ2000နီးပါးရှိနေပါတယ်။အခုတိုက်ပွဲအခြေအနေတွေတည်ငြိမ်စားပြုလို့ရွာသူရွာသားတချို့ရွာတွေကိုပြန်လာကြပြီမဲ့တချို့ကရွာလုံးကျွတ်နီးပါးနေအိမ်တွေမိရှုခံခဲ့ရလို့နေစရာမရှိတော့တဲ့အဖြစ်ကြုံနေကြရပါတယ်။ချင်းပြည်နယ်တွေကပြည်တွင်းဒုက္ခသည်တွေရင်ဆိုင်နေကြရတဲ့အခက်အခဲအကြောင်းတွေကိုရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလေးမှဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ဖလန်းဟာခါလန်တလျှောက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ပေါင်းစုတွေကြားဇူလိုင်လ16ရက်ပြီးခဲ့တဲ့စနေနေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စနေရက်ကြာအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပြီးအဲ့ဒီအနီးဝန်းကျင်ကရွာတွေမှာနေထိုင်သူတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။အခုချိန်မှာပစ်ခတ်မှုတွေမရှိတော့ပေမဲ့နေအိမ်ဆွန့်ထွက်ပြေးကြသူအလုံးကတော့ပြန်မလာနိုင်သေးဘူးလို့ချင်းအမျိုးသားကာကွယ်ရေးတပ်ဖွဲ့ CNO CNDF ပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါတယ
်အခုကတော့ဆေဟာကပလန်လမ်းမကြီးတော့ဟိုမရှိတော့ဘူးလို့ပဲပြောမှာအစီအစီအခြေအနေကတော့အခုသူတို့တွေအဟာဟာရောက်သွားပြီဆိုတော့ညာဒီရသားတွေကတော့တချို့တွေကဒီပြန်ဝင်ကြပြီရွာတဲ့ကူတချို့ဒီဟိုတွေကတော့ဒီတားကြီးရောကတော့အကုန်လုံးလို့မီးရှို့လို့တက်ခါကျတော့သူတို့တွေကမြို့ထဲကိုမြို့ထဲမှာဝင်နေကြတယ်ဗျ
တိုက်ပွဲကလာအတွင်းစစ်ဆောင်သူဦးရေ2000နီးပါးလောက်ရှိခဲ့တယ်လို့ပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့လမ်းကြောင်းတစ်လျှောက်ကကျေးရွာတချို့မှာလူတွေအိမ်တော်တော်များများမိရှုခံခဲ့ရပါတယ်။ဖလန်းမြို့နယ်တောင်ကျေးရွာမှာဆိုရင်တရွာလုံးနီးပါးမိရှုခံရလို့လူတွေအိမ်၄လုံး၊ဖျားကြောင်အဆောက်အဦတစ်လုံး၊စာတင်ကြောင်တစ်ကြောင်နဲ့ဆက်ရင်းနေအိမ်တစ်လုံးသာကျန်ခဲ့တယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားကြပါတယ်။ဖလန်းလမ်းကြောင်းတစ်လျှောက်တိုက်ပွဲဖြစ်နေချိန်ဒေသခံတွေကအနီးဝန်းကျင်ကဘေးလွတ်နိုင်မဲ့နေရာတွေမှာသာယာယီပုန်းခုခဲ့ကြတာပါ။
ယာယီတဲနဲ့ပေါ်နေကြတယ်တောင်ယာတွေမှာနေကြတယ်လို့ပုံစံမျိုးနဲ့နေကြတော့ဒီစစ်ကောင်စီတွေဟိုရွာထဲမဝင်တော့သူတို့ရွာထဲကိုပြန်ဝင်ပြန်နေကြတယ်အဲ့လိုမျိုးယာယီသဘောပုံစံမျိုးနဲ့ပြေးကြတာပေါ့ဟုတ်ကဲ့စစ်ဆောင်ပြန
်ကလေးဖလန်းလမ်းကြောင်းတစ်လျှောက်ချီတက်လာတဲ့စစ်ကောင်စီရင်တန်းဟာခဘက်ကိုရောက်သွားလို့ဖလန်းဘက်မှာအခြေအနေတွေတည်ငြိမ်စပြုပေမဲ့လည်းအချိန်မရွေးတိုက်ပွဲပြန်ဖြစ်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်
ဒီကလေးဖလန်းလမ်းမကြီးမှာသူတို့စခန်းချထားတဲ့တကူရှိတယ်။အာဒီငိန်နာကြီးရောလည်းမဟုတ်ဘူး။သူအဲ့အဲ့ဒါလည်းပဲပဲချင်းလို့ဆိုပြစ်ခတ်မှုတွေရှိနေတဲ့အခြေအနေမှာတော့ရှိသေးတယ်ဟုတ်ကဲ့
။ချင်းပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကကြာဆုံးသူ45ဦးထပ်မကရှိခဲ့ပြီးချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့2ဦးသေဆုံးပြီး14ဦးထဏ်ရာရခဲ့တယ်လို့ချင်းအမျိုးသားအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်ရှင်။
ချင်းပြည်နယ်ကအိုးအိမ်ဆွန့်ထွက်ပြေးခဲ့ကြရသူတွေနေအိမ်တွေမေးရှို့ခံရလို့ခံရတယ်လို့ပဲကယားပြည်နယ်ကပြည်သူတို့ချို့ကတော့မြေမြုံမိုင်းအန္တရာယ်ကြောင့်ထိခိုက်ဒေဆုံးမှုတွေရှိနေပါတယ်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတဲ့ကယားပြည်နယ်ထဲမှာစစ်တပ်ဘက်ကအုံပြုတဲ့မြေမြုံမိုင်းတွေကြောင့်အရပ်သားတွေထိခိုက်ဒေဆုံးနေပါတယ် K KNDF ရဲ့စီးရင်အရကျေးရွာထဲမှာထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်သေဆုံးသူနဲ့ဒဏ်ရာရသူ50ထက်မနည်းရှိတယ်လို့ပြောပါတယ်။ကယားပြည်နယ်ကမြေမြုပ်မိုင်းအသုံးပြုမှုအခြေအနေစုံစမ်းမေးမြန်းပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ဆက်ပြီးတော့ပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်မြန်မာနိုင်ငံဒေသအတော်များများမှာဆန္ဒပြလူငယ်တွေဟာပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးစစ်ကောင်စီကိုပြန်လည်ခုခံတိုက်ခိုက်ခဲ့ကြပါတယ်။အဲဒီကလေးကကယားပြည်နယ်တွင်နေရအတော်များများမှာတိုက်ပွဲတွေဖြစ်လာခဲ့ပြီးဒေသခံအတော်များများဟာဘေးလွတ်ရာရှောင်တိမ်ခဲ့ကြပါတယ်။တိုက်ပွဲကြောင့်စစ်ပြေးရှောင်နေတဲ့ပြည်သူတွေဟာတိုက်ပွဲတည်ငြိမ်တဲ့အချိန်မှာသူတို့နေရပြန်ပြီးလိုအပ်တဲ့ပစ္စည်းတွေပြန်လာယူရင်းမြေမြုပ်မိုင်းနေမိခဲ့တဲ့ဖြစ်စဉ်တွေမကြာခဏဖြစ်ပွားနေပြီးလက်ရှိအချိန်ထိမြေမြုပ်မိုင်းကြောင့်ခမန်းအရက်သားပြည်သူ50လောက်ထိခိုက်မှုရှိနေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KMDF ပြန်ကြားရေးတာဝန်ခံကVOA ကိုအခုလိုပြောပါတယ
်အပွဲဖြစ်ပေါ်တဲ့နေရာတွေမှာသူတို့ထောင်ပါတယ်သူတို့စစ်ကြောင်းထူလာခဲ့တဲ့ရွာတွေမှာသူတို့ဒီဘက်ထောင်ပြီးတော့ညို့မိုင်းကိုထောင်တယ်ပြီးရင်သူတို့သက်စခန်းပေါ့သူတို့ရဲ့ကင်ကန်ပေါင်းခြင်းမှာညို့မိုင်းတွေကိုထောင်နေရှိတယ်ပေါ့နော်ဇီဝသားတွေကတော့ဟိုပါပေါ့နော်စစ်တိုက်ပွဲဖြစ်ပေါ်ပြီးတော့တိုက်ပွဲတွေရှိတော့တဲ့အချိန်မှာအခုရွာကိုပြန်တဲ့ကောင်ညို့မိုင်းတွေနေမိတယ်သူတွေဖြစ်နေရှိတယ်ပေါ့နော်ဆိုတော့အရင်အတွက်တိကျကိုတော့အခုလောက်ဆိုကျွန်တော်စီမစီရင်မရှိသေးဘူးပေါ့နော်ကျွန်တော်တို့မပြောပြနိုင်ဘူး50ဝန်းကျင်တော့ကျွန်တော်တို့မန်းလို့ရတယ်ပေါ့နော
်။ရက်သားပြည်သူတွေမိုင်းနှင်းပြီးလို့ပွဲချင်းပြီးတည်ဆုံသွားတာရှိသလိုထိခိုက်ဒဏ်ရာရပြီးဆေးကုသနေရင်းနဲ့ဆုံးသွားတာလည်းရှိပါတယ်။တိုက်ပွဲဖြစ်နေတဲ့ကယားပြည်နယ်အတွင်းစစ်ကောင်စီတပ်ကမြေမြုပ်မိုင်းအများပြားအသုံးပြုနေတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဇူလိုင်20ရက်နေ့ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံအတွင်းစစ်ဖြစ်နေတဲ့ဒေသတွေမှာစစ်ဖက်အရက်ဖက်ပြစ်မှတ်မခွဲပဲမြေမြုပ်မိုင်းတုံးနေတာကြောင့်အရက်သားထိခိုက်သေဆုံးမှုများလာတယ်လို့ Amnesty International ကပြောပါတယ်။တရားပြည်နယ်အတွင်းလူနေအိမ်တွေလွယ်ကွင်းတွေနဲ့ခေးရန်ဖျားကြောင်းတွေပါမချန်မိုင်းထောင်ထားတာကိုကိုယ်တိုင်ကြုံခဲ့သူ40ကျော်လောက်တွစ်ဆုပ်မေးမြန်းခဲ့ပြီးမှအခုလိုထုတ်ပြန်လာလို့ AI အဖွဲ့ကပြောပါတယ်။ဒီမော့ဆိုမြို့နယ်ကုန်းတာကျေးရွာကအသက်40နှစ်အရွယ်ဒေါ်ထေးသေးဝင်းဟာပြီးခဲ့တဲ့နှစ်အောက်တိုဘာလကကျေးရွာကိုပြန်လာစဉ်သူ့ရဲ့ဦးလေးချန်ဝင်းအိမ်ရှိမှမိုင်းနှင်းမိပြီးညာခြေတော့ပြက်ရှကြံတစ်ဖက်မှာပြင်းထန်တဲ့မိုင်းစထိမှန်တဲ့ရရှိခဲ့ပါတယ်။မိုင်းတန်ရာရရှိထားတဲ့ဒေါ်သေးသေးဝင်းဟာစစ်ရှောင်နေရာမှာဆေးပစ္စည်းတွေမပြည့်စုံတာမို့ဒဏ်ရာတွေပိုဆိုးလာပြီး15ရက်အကြာမှာကွယ်လွန်ခဲ့တယ်လို့တငယ်ချင်းဖြစ်သူဒေါ်ကွယ်မြာက VOA ကိုပြောပါတယ်။
ခြေတော့ကတော့တစ်ဖက်လုံးလုံးအပြက်သွားတယ်ပြက်သွားတဲ့ဖက်ကတော့အနာတော့နည်းနည်းတက်တာလာတယ်အဲ့ဒီ smile စတဲ့ခြေတဲ့ဖက်ဟိုဖက်မပြက်တဲ့ဖက်ကတော့ပူဆိုးသွားတော့သူ့သားရက13ရက်14ရက်နေတော့သူကမခံနိုင်တော့လို့အဲ့နေရာလဲဆေးတွေကလဲပြည့်ပြည့်စုံစုံမရှိဘူးလေမရှိတော့သူ့ကိုကောင်းတဲ့နေရာပို့ပေးပါတဲ့သူ့သားရက်အောက်ပူဆိုးလာတော့တော့သူမခံစားနိုင်တော့အဲ့လိုပြောလို့တောင်ကြီးကိုခေါ်သွားလိုက်တာအဝေးမှာပဲဖုံးသွားတာ
စစ်တပ်တွေကကြေးရွာတွေမှာတက်ဆွဲနေထိုင်ပြီးပြန်ထွက်ခွာတဲ့အချိန်မြေမြုပ်မိုင်းထောင်ထားခဲ့တာလို့ဆိုပါတယ်ကုန်းတာကျေးရွာပတ်ဝန်းကျင်မှာပဲမိုင်းနှင်းပြီးလို့တေဆုံ2ဦးဒဏ်ရာရရှိသူ2ဦးတွေ့ရတယ်လို့ဒေါ်ကွယ်မြာကပြောပါတယ်ဒါကြောင့်မြေမြုပ်မိုင်းအနေရတွေကြောက်ရလို့စစ်ပြေးဒေသခံတွေအခုချိန်ထိနေရမပြန်ပဲတင်းရှောင်နေကြဆဲဖြစ်တယ်လို့ဒေါ်ကွယ်မြာကပြောပါတယ
်ကျမတို့ရွာမပြန်နိုင်တာစစ်သားတွေကရွာကိုသူတို့ကအမှန်နာတဲကြတယ်လေကျမအမှန်နာနေကြတော့ကျမတို့ကပြန်လာလို့မရတော့
အခြားတစ်ဖက်မှာတော့ဒေသခံပြည်သူတွေတွာလာလို့အဆင်ပြေစေဖို့ကရင်နီကာကွယ်ရေးတပ်တွေကမိုင်းရှင်းလင်းရေးတွေလှုပ်ဆောင်ပေးနေပါတယ်ဒီလိုမိုင်းရှင်းလင်းရေးလုပ်ရင်းနဲ့ဒီမော့ဆို PDF ကအနည်းဆုံး73ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆို PDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်မိုင်းကျွန်တော်တို့က7ရောက်73ရောက်လည်းမသိအလုံးလုံးဖြစ်သွားပြီးတူဒီကိစ္စနဲ့ဟော
ကရားကရင်နီပြည်နယ်ရဲ့စစ်ကောင်စီတပ်တွေစစ်ကြောင်းထိုးခဲ့တဲ့နေရာတွေတိုက်ပွဲဖြစ်တဲ့ area တွေနဲ့သူတို့တက်ဆွဲနေထိုင်ခဲ့တဲ့ကျေးရွာတွေမှာမြေမြုပ်မိုင်းတွေအများပြားတွေ့ရှိရတယ်လို့ကရင်နီကာကွယ်ရေးတပ်တွေကပြောပါတယ်။ဒီလိုမိုင်းရှင်းလင်းရေးတွေလုပ်တဲ့နေရာမှာစစ်ပစ္စည်းကရိယာတွေမရှိဘဲလူအားနဲ့ရှင်းလင်းနေရတာမျိုးအခက်အခဲဖြစ်နေတယ်လို့လည်းကရင်နီကာကွယ်ရေးတပ်တွေကပြောဆိုကြပါတယ်။
တရုတ်နယ်စပ်ကုန်သွယ်ရေးမှာဒေါ်လာပြန်သုံးရမယ်ဆိုလို့ကုန်သွယ်ရေးအခက်တွေ့နေတဲ့အခြေအနေကိုလည်းမကြခင်မှာထောက်လှမ်းပေးဖို့ရှိပါသေးတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုစီတည်မှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA မြန်မာပိုင်းရဲ့ဇူလိုင်လ22ရက်ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှယွမ်ငွေကိုတရားဝင်ပေးချေနိုင်တဲ့ငွေကြေးအဖြစ်2021ဒီဇင်ဘာလမှာဗဟိုဘဏ်ကသတ်မှတ်ခဲ့ပြီးတဲ့နောက်မှာအခုတခါတော့အမေရိကန်ဒေါ်လာကိုပြန်သုံးရမယ်လို့မြန်မာကုန်သွယ်ရေးဦးစီးဌာနကဇူလိုင်လအစောပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့မြန်မာဘက်ကရောင်းတဲ့ကုန်တွေကိုတရုတ်ဘက်ကယွမ်ငွေနဲ့ပဲပေးချေမယ်လို့ပြန်ပြီးတော့တုံ့ပြန်ထားတာကြောင့်ယွမ်ငွေကနေပြီးတော့ဒေါ်လာပြန်လဲဖို့အတွက်မြန်မာကုန်သွယ်တွေအခက်ကြုံနေပါတယ်။ဒီသတင်းရန်ကုန်ကပေးပို့တာကိုကိုငင်းချန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မူဆယ်နန်းခန့်နယ်စပ်ကုန်သွယ်ရေးမှာတရုတ်ယွမ်ငွေအစားအမေရိကန်ဒေါ်လာကိုပဲပြန်ပြီးအသုံးပြုရမယ်လို့မြန်မာကုန်သွယ်ရေးဦးစီးဌာနကဇူလိုင်လ4ရက်နေ့မှာညွှန်ကြားလိုက်ပေမဲ့တရုတ်ကုန်သည်တွေကတော့အမေရိကန်ဒေါ်လာနဲ့အယောင်းဝယ်လုပ်ဖို့ညှင်းဆိုပါတယ်။တရုတ်နိုင်ငံသားငွေကြီးကြပ်ရေးကော်မတီကဒေါ်လာနဲ့ပတ်သက်တဲ့တင်းကျပ်တဲ့စည်းကမ်းတွေကိုချမှတ်ထားတဲ့အတွက်ဒေါ်လာနဲ့ကုန်သွယ်ဖို့မဖြစ်နိုင်ဘူးလို့တရုတ်ကုန်သည်တွေကတုံ့ပြန်လိုက်တာပါ။ဒါကြောင့်တရုတ်စီကယွမ်ငွေကိုယူပြီးပြည်တွင်းဘဏ်မှာမဖြစ်မနေပြန်သွင်းရမယ့်ဒေါ်လာကိုတော့ဈေးကွက်ပေါက်ဈေးအတိုင်းပြန်ဝယ်နေရတယ်လို့မူဆယ်ကပဲကုံတဲ့အသင်းတာဝန်ရှိသူတူက VOA ကိုပြောပါတယ်
။အစ်မကသူတို့ရေးပုံစံကြီးအဲဆိုခါရီကတော့ပြန်သွားတယ်သူတို့ငါတို့ဆိုတာပြီးပြီလားပေါ့နော်ဒီကုံရောင်းရတဲ့လူပေါ့နော်ကျွန်တော်တို့ကသာကမအစရာနဲ့ရေမခင်ရတော့ဘူးဒေါ်လာပေးရမယ်ဆိုအဲ့ဒီဒေါ်လာကိုပြေတော့မသိနိုင်ဘူးဟိုသွားပြီးပြည့်ဝတဲ့ပြည့်ပြန်သိနိုင်ဘူးတဲ့ခါကျတော့ကျွန်တော်ကရှားနေပြီးတော့ဒေါ်လာကိုလိုက်ရှားပြီးစီစမ်းကြည့်ပါဦးဒေါ်လာကျွန်တော်ကပြန်ပေးရမှာကောဉာဏ်နဲ့အကြောင်းကိုတက်တက်ပေါ့ပေါ့လေအဲကျွန်တော်ကအောက်လိုင်းနဲ့ရှားတာဥပဒေရှိရ
လိုအပ်ချက်ကြောင့်ဒေါ်လာဝယ်ယူသူတွေများနေတဲ့အတွက်ဒေါ်လာဈေးတွေဆက်ပြီးတက်နေတာလို့လည်းသူကပြောပါတယ်။လက်ရှိမှာလည်းပြည်တွင်းဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာကိုဝယ်ယူလို့မရပါဘူး။အပြင်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်ဈေးကကွာနေပြီးအပြင်မှာဒေါ်လာဝယ်ပြီးဘဏ်ကိုပြန်သွင်းရင်ထပ်ပြီးနစ်နာနေတယ်လို့မူဆယ်ကကုန်သည်တဦးကပြောပါတယ်။
ဒီကွာတဲ့အတားအဝါပါဘူးအပြင်မှာဒေါ်လာ900လောက်ပေါက်တယ်ဒီကနေ့သူဘူဘာလေးဆိုသူရောင်းလို့ရတဲ့အခန်းကို600နဲ့လဲပြီးမှဘယ်လိုလုပ်ဖြစ်ကြပါလဲကိုယ်လည်းတရှိကချင်းလာဆုံးဆုံးပါတယ်လို့အရှင်မပြေပါဘူးပြောလို့ရှိရင်သူကလုံးဝနှမခံရေးလို့ပါလာလို့ခိုင်းပါဘူ
းပဲမျိုးစုံပြောင်းနှမ်းမြေပဲနဲ့စီထွက်တီးနှံတွေကိုနေဆက်ကနေတင်ပို့မယ်ဆိုရင်ပို့ကုန်ဝင်ငွေရရှိထားတယ်ဆိုတဲ့ဘဏ်ကထုတ်ပေးတဲ့အထောက်အထားကိုကုန်တယ်တွေကအရင်ဆုံးတင်ပြပေးရမယ်လို့အကောက်ခွန်ဦးစီးဌာနကဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားပါတယ်ဒီလိုတင်ပြနိုင်တဲ့ကုန်သည်တွေကိုပဲထုတ်ကုန်ကြေညာလွှာ export declaration ဖွင့်လှစ်တဲ့ကိစ္စတွေဆက်လုပ်ပေးမယ်လို့လည်းဒီထုတ်ပြန်ချက်မှာရေးသားထားတာပါဒီညွှန်ကြားချက်ကြောင့်မဖြစ်မနေဒေါ်လာငွေဝယ်ယူပြီးပို့ကုန်ဝင်ငွေအဖြစ်ဘဏ်သွင်းရတာကြောင့်ကုန်သည်ရေးမှာအခက်အခဲတွေအများကြီးကြုံလာရတယ်လို့လည်းပဲကုန်သည်အသင်းတာဝန်ရှိသူတူကပြောပါတယ
်ဒေါ်လာရှားတဲ့ခါကျအတင်းဆန်ဒေါ်လာရှားတာပေါ့နော်ကုန်တယ်လို့ငွေကြေးစက်ကဒေါ်လာဆက်ကဒေါ်လာအများကြီးရပြီဒီဟာကုန်တယ်ရရတော့မှာဘာမှလုံးလို့မရတော့ဘူးသူတို့ဒီ
အမေရိကန်ဒေါ်လာအသုံးပြုတဲ့ပုံမှန်ကုန်တယ်ရနီးလန်းကိုပဲပို့ကုန်လိုင်စင်ကိုခွင့်ပြုပေးမယ်လို့နေဆက်ကုန်တယ်တွေကိုစီးပွားကူးတန်းဌာနကအကြောင်းကြားထားပါတယ်တရုတ်ယူနန်ပြည်နယ်အစိုးရကမြန်မာနဲ့နေဆက်ကုန်တယ်ရမှာဖြေလျှော့မှုတွေစပြီးလှုပ်လာပေမဲ့လည်းပြည်တွင်းကမူဝါဒတချို့ကြောင့်ကုန်တယ်ရအခက်အခဲတွေဆက်ရှိနေဦးမယ်လို့လည်းကုန်တယ်တွေကပြောပါတယ်ခင်ဗျာ
ဒါကတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေဖြစ်ပါရရှင်။ COVID မျိုးကွဲသစ်တွေဖြစ်တဲ့ကူးစက်မြန် BA4 BA5 ပိုးသစ်တွေကိုဘလို့ပြင်ဆင်ကာကွယ်သင့်တယ်ဆိုတာသိရမယ်။ကျန်းမာရေးကဏ္ဍအပါအဝင်အပတ်စဉ်အစီအစဉ်တွေကိုလည်းမကြခင်မှာနားဆင်အောင်မှာဖြစ်ပါရရှင်
။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ pemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/
36FAPFE နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site တွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာပါရှင်။ဇူလိုင်လ21ရက်ကြာသာရင်းညပဲအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မမရှင်။အခုဆက်ပြီးတော့ဒီကြာသာရင်းညပိုင်းထုတ်လွှင့်နေကြအပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့နားဆင်ရမှာပါ။ကမ္ဘာမှာကူးစက်မှုများလာနေတဲ့ Omicron မျိုးကွဲသစ်ဖြစ်တဲ့ BA4 နဲ့ BA5 COVID ပိုးတွေကိုဘယ်လိုကာကွယ်နိုင်မလဲဆိုတဲ့ကျန်းမာရေးကဏ္ဍနဲ့ကရင်လက်နက်ကိုင် KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်စောနာဒါများကကော်တူးလေတက်မတော်ဆိုပြီးဖွဲ့စည်းလိုက်တဲ့အကြောင်းပါဝင်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုမကြာခင်မှာထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနယ်စပ်ဒေသမှာဒေသခံပြည်သူစစ်ကိုစစ်တပ်ကကြားပွဲစားဖြစ်အသုံးပြုနေတယ်လို့ဆိုတဲ့အကြောင်းသုံးသပ်ထားတာဖြစ်ပါတယ်။စစ်တပ်နဲ့ပြည်သူစစ်တွေရဲ့ဆက်ဆံရေးအကြောင်းနဲ့စစ်တပ်နဲ့နားလည်မှုရထားတဲ့အပေါ်မူတည်ပြီးတော့ပြည်သူစစ်တွေစီးပွားရှာနေကြတယ်ဆိုတဲ့အကြောင်းတွေကိုဦးအောင်ခင်ကရေးသားပြီးတော့ကိုညာဝဲအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ရစဒေတာကိုချုပ်ခိုင်နိုင်ဖို့အတွက်အစိုးရတပ်ဟာဒေတာကန်တွေကိုလက်နက်တပ်ဆင်ပြီးပြည်သူစစ်အဖြစ်အသုံးပြုလာတာအနည်း60ကျော်နေပါပြီ။အခုလည်းဒီနည်းကိုသုံးနေတုံးပါပဲ။စစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေဆက်ဆံတဲ့အခါမှာဒေတာကန်ပြည်သူစစ်ကိုဂျားကန်လူအဖြစ်အသုံးပြုတဲ့အတွက်ဂျားပွဲစားလော်စစ်ဟာကြီးကြီးတဲ့ချမ်းသာလာပုံကိုလူသိများပါလေ။ပြည်သူ့စစ်ရဲ့ဂျားပွဲစားအခမ်းအကဏ္ဍကိုပက်ထရစ်မီယန်နဲ့ဒန်ဆန်လွင်တို့ကလွန်ခဲ့တဲ့မေလ13ရက်နေ့ကစာရန်တဆောင်ထုတ်ပြန်ထားပါတယ်။ရှူးဆောင်တစ်မျိုးကနေသုံးသပ်ထားတာဖြစ်ပါတယ်။လာရှောတီဘောကုတ်ခိုင်နမ်ခန်းနဲ့မူဆယ်မျိုးတွင်ဒီမှာ2012နဲ့2019အကြာကွင်းစင်းလေ့လာပြီးရေးထားတာလို့ဆိုပါတယ်။ဂျားပြည်နယ်မြောက်ပိုင်းမှာစစ်တပ်ကဗန်ဒီရတဲ့ပြည်သူ့စစ်တွေစစ်တပ်ရဲ့ဂျားကန်ပွဲစားအဖြစ်ဆောင်ရွက်နေပုံကိုတင်ပြထားပါတယ်။လူမျိုးဘာသာစကားကွဲပြားနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့ဆက်ဆံရမှာအလုတ်ဖြစ်ဖို့အတွက်ပြည်သူစစ်ကိုဂျားပွဲစားအဖြစ်အသုံးပြုတာလို့ဆိုပါတယ်။ဒါကြောင့်စစ်အာဏာပိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အကြားစေးဆိုင်ညှိနှိုင်းသူအဖြစ်နဲ့လည်းပြည်သူစစ်မှာလုတ်ပိုင်ခွင့်ရှိလာပါတယ
်။လွတ်လပ်ရေးရပြီးချိန်ကစပြီးဘဟုအစိုးရတွေဟာနေဇဒေတာတွေကိုထိထိရရောက်ချုပ်ကင်နိုင်တာမျိုးမရှိပါဘူး။တိုင်းသားစီလုံးညီညွတ်ရေးကိုအကြောင်းပြပြီးနေဇဒေတာကိုကြီးစိုးဖို့စစ်တပ်ကကြိုးပမ်းတဲ့အတွက်တိုင်းသားလက်နက်ကင်လှုပ်ရှားမှုတွေလည်းပေါ်ထွက်လာပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တောင်ပိုင်းတရုတ်မြန်မာနေဇဒေတာမှာ1989အထိဘဂဗကွန်မြူနစ်ကနေရာအတော်များများကိုထိန်းချုပ်ခဲ့ပါတယ်။ဒါကြောင့်ဘဂဗတပ်မတော်နဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားပြန်ဆိုင်မှုနဲ့ပိဋိပက္ခရှိလာတာပါ။ကာကွယ်ရေးအမိကံပြည်သူစစ်ကိုတပ်မတော်ကဖွဲ့စည်းပါတယ်။နောက်ပိုင်းမှာကာကွယ်ရေးအဖွဲ့မရှိတော့ပေမဲ့ပြည်သူစစ်ကတော့ဆက်လက်ရပ်တည်နေပါတယ်။အထင်ရှားဆုံးဥပမာကတော့ပန်စေးကြော်မြင့်ဦးဆောင်တဲ့ပြည်သူစစ်ဖြစ်ပါတယ
်။ကိုခိုင်ကတီခွန်မြတ်ဟာလည်းဝါရင်ပြည်သူစစ်ခေါင်းဆောင်တဦးဖြစ်ပါတယ်။မတူနော်ဦးဆောင်တဲ့ကောင်းခါပြည်သူစစ်နဲ့တရုတ်မြင့်လွင်ရဲ့တာမိုညဲပြည်သူစစ်ဟာလည်းကိုခိုင်မှာထင်ရှားပါတယ်။မူဆယ်မှာပြည်သူစစ်အဖွဲ့၃ဖွဲ့ရှိပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကပြည်သူစစ်တွေဟာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့ကုကဲမှုအောက်မှာလှုပ်ရှားကြပါတယ်။တိုင်းရင်းသားတပ်ဖွဲ့နဲ့စစ်ဆက်ဆွေးနွေးရမှာဒီပြည်သူစစ်တွေကိုစစ်တပ်ကတုံးပါတယ်။စီးပွားရေးလုပ်ငန်းရှင်ကလည်းသူတို့အကျိုးစီးပွားကိုကာကွယ်ရမှာဒေသခံပြည်သူစစ်ကိုတုံးပါတယ်။စစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေပြည်သူစစ်ကအဆင်ပြေအောင်ဆက်ဆံပြီးရည်တည်ကြပါတယ်စစ်တပ်ကလည်းစီမံချက်နဲ့စစ်စင်ရေးတွေအကောင်အထည်ဖော်ရမှာပြည်သူစစ်ကိုလိုသလိုသုံးပါတယ
်ဒေသခံပြည်သူစစ်နဲ့တပ်မတော်အပေးအယူလုပ်ရင်းရှမ်းပြည်မြောက်ပိုင်းမှာမွေးရစေးလုပ်ငန်းကြီးထွားလာတာဖြစ်ပါတယ်ကိုတူကိုရရည်တည်တဲ့ပြည်သူစစ်ကြီးစိုးတဲ့နေမြေမှာဘေးမြူနဲ့စိတ်ကြွစေအများအပြားထုတ်လုပ်နေတာပါကောင်းခါပြည်သူစစ်နေမြေမှာမွေးရစေးဒေါ်လာ10သန်းဘူး2019မှာဖမ်းမိတဲ့သတင်းကိုလူသိများပါတယ်။မွေးရစေးထုတ်လုပ်မှုမှာလက်လွန်ခြေလွန်ဖြစ်လာရင်စစ်တပ်ကအရေးယူလိမ့်ရှိပါတယ်။မွေးရစေးဟာတရားမဝင်တဲ့လုပ်ငန်းဖြစ်တာကြောင့် အချိန်မီ၍အေးအေးယူခံရဖို့ရှိပါတယ်။ဒါပေမဲ့အေးမီယူသေးသမျှလုပ်ပိုင်권ရနေတဲ့အတွက်စစ်တပ်နဲ့ဒေသခံပြည်သူစစ်ဟာကြာတနာမှနွားချမ်းသာဆိုတဲ့ဆက်ဆံရေးမျိုးနဲ့ယက်တီနေကြရပုံရပါတယ်။နားလည်မှုနဲ့စစ်တပ်ကခွင့်ပြုထားသမျှပြည်သူစစ်တွေရှင်သန်နေကြရတာတွေ့ရပါတယ
်။အပြစ်ရထားတဲ့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားတပ်ဖွဲ့တွေနဲ့ဆက်ဆံရမှာစစ်တပ်ဟာဒေသခံပြည်သူစစ်ကိုကြပွဲစားလို့အသုံးပြုပါတယ်စီးပွားရေးလုပ်ခွင့်လည်းပေးပါတယ်ဒါပေမဲ့အလွန်အကျွံဖြစ်လာတဲ့အခါမှာစစ်တပ်ကရေးယူပြီးမွေးစေးကိုလူစိုးကိုင်းကထုတ်လုပ်ကြောင်းဝါဒပြန်ပါတယ် AIA တိုင်းရင်းလေးကခွဲထွက်လာတဲ့တပ်ဖွဲ့ဟာစစ်တပ်နဲ့နားလည်မှုယူပြီးကောင်းခါပြည်သူစစ်ကိုဖွဲ့စည်းပါတယ်ဒါပေမဲ့လက်မခံနိုင်တော့ဘူးလို့စစ်တပ်ကယူဆတဲ့အခါမှာကောင်းခါပြည်သူစစ်ရဲ့လက်နက်ပစ္စည်းနဲ့မွေးစွဲတွေကို2020မှာတင်ယူလိုက်ပါတယ်ဒေသကပြည်သူစစ်ကိုကြားပွဲစားလုပ်ပြီးစစ်တပ်ကနယ်မြေတည်ငြိမ်ရေးလုပ်ဖို့ကြိုးပမ်းတဲ့ဖြစ်စဉ်မှာပြည်သူစစ်ကလည်းသူ့တပ်ဖွဲ့ရှင်သန်လာအောင်ကြိုးစားပါတယ်ဒီနေရာမှာမွေးရစဲလုပ်ငန်းကအရေးပါလာတာဟာကောင်းခါပြည်သူစစ်ကတက်သေးပြနေပါတယ်တချို့ဆိုရင်မွေးရစဲထုတ်လုပ်မှုကိုတစ်ဖက်ကအားပေးပြီးမွေးရစဲနေနေရေးလုပ်ပြလေရှိပါတယ်စစ်တပ်နဲ့နားလည်မှုယူပြီးလက်နက်ကင်မှုနဲ့မွေးစေးထုတ်လုပ်မှုကိုဘဝရည်ရည်အတွက်လောက်ကင်နေတဲ့ပြည်သူစစ်တွေဟာຫນွေဦးဒေါ်လာရေးမှာပါဝင်လာနိုင်မှုအလားအလာနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဥောင်းခေရဲ့မြမအရေးသုံးသက်ချက်ဖြစ်ပါတယ်ရှင်တိုင်းရင်သတင်းလွှာမတိုင်းခင်မှာကျမကြီးခန္ဓာကိုထုတ်လွှင့်ပေးပါဦးမယ်ကမ္ဘာမှာကူးစက်မှုများလာနေတဲ့ Omicron မျိုးစိတ်ကွဲ BA4 နဲ့ BA5 COVID ပိုးသစ်အတည်ပြုလိုနာတွေမြန်မာနိုင်ငံမှာလည်းရှိနေပြီမို့အထူးဂရုပြုသင့်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဒီပိုးသစ်တွေကိုဘလို့ကြိုတင်ကာကွယ်ပြင်ဆင်သင့်တယ်လဲဆိုတာကိုတော့မြန်မာနိုင်ငံမှာကျန်းမာရေးပညာပေးမှုတွေလုပ်နေတဲ့အထွေထွေယောဂါကူဆရာဝန်ဒေါက်တာရွှေဝါအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒေါက်တာရှေဝါဝန်ခင်ဗျာကျွန်တော်တို့ဒီကိုဗစ်မျိုးကွဲသစ် Omicron ရဲ့မျိုးစိတ်ကွဲသစ်ပေါ့နော် BA4 နဲ့ BA5 ကပြီးခဲ့တဲ့ဘက်ကမြန်မာနိုင်ငံမှာစပြီးစစ်ဆေးတွေ့ရှိခဲ့တာမို့ဒီအချိန်လေးကဘလို့စွန့်ရပြီးတော့ဘလို့ကြိုတင်ပြင်ဆင်ကာကွယ်သင့်တာကိုအဓိကပြောမှာမို့အဓိကပါစရှင်းပြခြင်းလဲဆင်မကြီ
းကျမတို့အနေနဲ့ကတော့လေစိုးရင်ရတာပေါ့နော်အခုဆိုလို့ရှိရင်သူကအင်းနီးချင်းနိုင်ငံတွေမှာလည်းအများကြီးထောင်းနဲ့တောင်းနဲ့အများကြီးပြက်လာတယ်အထူးသဖြင့်ကတော့အလိုအိန္ဒိယပေါ့နော်အိန္ဒိယတို့ထိုင်းတို့စင်ကာပူတို့ပေါ့နော်သူကအရင်တော့ကဗက်ဆင်းထိုးထားပြီးတဲ့လူတွေမှာလည်းပြန်ဖြစ်တယ်ပေါ့နော်သူရဲ့ immune system ကလည်းလျော့သွားပြီပေါ့နော်3လနဲ့6လလောက်ဆိုလို့ရှိရင်တော့တော်တော်လျော့သွားပြီအဲ့ဒီမှာမှအခုနောက်ပိုင်းတဖြည်းဖြည်းနဲ့ဒီကိုဗစ်သူရဲ့ variants တွေပေါ့မျိုးကွဲတွေဖြစ်ဖြစ်လာတဲ့အခါမှာယောဂါရဲ့ပြင်းထန်အားတော့အရင်မများပေမဲ့သူ့ရဲ့ infectivity ဆိုတော့ကူးစက်နိုင်ဆိုတော့အရင်ကိုပို့ပို့ပြီးတော့များတယ်ပေါ့နော်အရင် delta လက်ဆိုလို့ရှိရင်အခု BA4/5 ကအရင်ကိုများတယ်ဒီ omicron ကလည်းအရင်များတယ်ပြင်မှာသူ့အတွက်ကိုပို့ပြီးတော့အရင်မြန်တယ်ပေါ့နော် BA5 ကကြတော့ 11 changes ပေါ့နော်သူ့ရဲ့ spike protein စိတ်ဓာတ်တစ်ခုပြီးတစ်ခုပြောင်းသွားတဲ့အခါမှာအဓိကသူ့ immune invading ဆိုတော့ antibody တွေထုတ်တဲ့နေရာအဲ့ immune system ကိုသူက shut down လုပ်လိုက်တဲ့သဘောပိတ်ပလိုက်တဲ့သဘောမျိုးဖြစ်တဲ့ကြောင့်မို့သူကပို့ပြီးတော့ကူးစက်နိုင်တယ်ပေါ့နော်အဲ့ဒီပြင်မှာမှာသူက variants အသစ်ဖြစ်တဲ့အတွက်ကြောင့်မို့သူ့ရဲ့ infectivity ကတော့အရင်မြန်တဲ့အတွက်ကြောင့်မို့ပို့ပြီးတော့ဆိုးရင်ရတယ်လူတွေအများကြီးကိုတခါတည်းကူးစက်ဖို့အတွက်က chance ကပိုများတယ်ပေါ့နော်ဒီပမာပြည်အတွက်ကတော့ဆိုးရင်ပို့အများကြီးလာလာရှိတာပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုတစ်ခေါက်ဒီနိုင်ငံတကာအတွေ့အကြုံအရာပေါ့နော်ဒီ BA4 နဲ့ BA5 မျိုးစိတ်သစ်ကဘလို့ပုံကောင်းထောင်ထလာရလဲဆင်မကြီ
းဒီကူးစက်တဲ့အများကြီးဖြစ်လာတဲ့နိုင်ငံတွေပေါ့နော်ဥပမာအမေရိကန်တို့ဘာလို့ဆိုလို့ရှိရင်လည်းအရန်ကို80ရာခိုင်နှုန်းလောက်ဖြစ်နေတာဒီ Omicron variants BA5 အများကြီးဖြစ်နေတယ်ဘာဖြစ်ဆိုအဲ့ဒါကိုကြည့်လိုက်ချင်းရမယ်သူကကူးစက်မှုကအရန်မြန်နေဆိုတာကိုသိလာတယ်အဲ့ဒီနိုင်ငံတွေမှာဆိုလို့ရှိရင်လည်း vaccine ကလည်းအများကြီးထိုးပြီးသားပဲပေါ့နော်ဒါပေမဲ့သူတို့တွေကဒီ COVID ကဝေးနီလန်းတွေကိုနည်းနည်း short ချပေးလိုက်ဖွင့်ပေးလိုက်တာလည်းပါတယ်နောက်တစ်ခုက testing ပေါ့နော်စစ်တာတွေကလည်းကျသွားတယ်ကျသွားတဲ့အချိန်မှာလူတွေကနည်းနည်းပေါ့သွားတာ တွေပါတယ်နောက်တစ်ခုကထိမှန်ပေးတဲ့အခါမှာလည်းနောက်ကျရတယ်နောက်တစ်ခုကတချို့ကကြောင့်လည်းဒီကိုဗစ်ဗက်ဆင်းထိုးပြီးသွားပြီဒီပမာပြမဆိုလဲအိုမီကရွန်ပေါ့နော်အကုန်လုံးတော်တော်များများဖြစ်သွားတယ်လူတိုင်းကကူးသွားပြီဖြစ်တဲ့အကြောင်းမလို့သူတို့က herd immunity ဆိုတာဒီ community ထဲမှာအကုန်လုံးကဒီ immune ရသွားပြီးသားလို့ထင်နေပေါ့နော်အဲ့လိုမျိုးထင်လိုက်တဲ့အခါမှာပို့ပြီးတော့ဒီ omicron b5 ကအရန်ကိုကူးသွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီ omicron ဖြစ်ထားတာနဲ့နောက်တစ်ခုက vaccine ထိုးထားတာကလည်း6လလောက်ကျော်သွားပြီဖြစ်တဲ့အတွက်ကြောင့်မလို့ဒီ antibody ကလည်းအရန်ကျလာတဲ့အချိန်မှာဒီလိုလူတွေကလည်းနည်းနည်းဟို open ဖွင့်ပေးလိုက်တဲ့အခါကျတော့ဒီကူးသွားတာတွေကအရန်များသွားတာပေါ့နော်နောက်တစ်ခုကလူစုလူဝေးတွေသွားလိုက်တာအဲ့လိုမျိုးတွေကလည်းအဲ့ဒီအချိန်မှာတို့က mask mandate master phone ကိုတို့က short ချပေးလိုက်တဲ့အခါမှာဒီကကူးဆက်တာအရန်များသွားတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီ BA4 နဲ့ BA5 မျိုးစိတ်သစ်ရဲ့အခြေအနေကမြန်မာနိုင်ငံမှာနောက်ဆုံးဘယ်လိုရှိနေလဲဆရာမကြီး
ခုဆိုလို့ရှိရင်သူရဲ့ case ရာလေးတွေ့နေပြီလို့ပြောတယ်ပေါ့နော်အဓိကအဖြစ်ကတော့ဒီနိုင်ငံခြားကနေပြီးတော့မှသူတို့ပြန်လာတဲ့လူတွေစီကနေပြီးတော့မှအဲ့လူကိုစစ်ချင်းအဖြစ်တွေ့လာတာပေါ့နော်အဲ့လင်းမြန်နဲ့ပြန်လာတဲ့လူတိုင်းကိုစစ်လိုက်တယ်ပေါ့နော်ဒါပေမဲ့တခြား border areas ဒါတဲ့နေရာတွေရှိတယ်ပေါ့နော်အဲ့တော့ဒီအိန္ဒိယနဲ့ဆက်တဲ့နေရာတို့ဒီမှာဒီတို့ဆက်တဲ့နေရာတွေနေဆက်တွေပေါ့နော်အဲ့ဒီနေရာတွေကကြတော့အဲ့လို testing လုပ်ဖို့ကအရန်ခက်တဲ့အတွက်ကြောင့်မလို့အဲ့ဒီနေရာတွေကိုတော့ PPCC ပေါ့နော်လုပ်ဖို့လည်းလိုတယ်နောက်တစ်ခုကပြည်သူလူထုကိုလည်းအသိပေးဖို့ကိုယ်အသိစိတ်ဓာတ်နဲ့ကိုဘယ်လိုကာကွယ်ရမလဲကိုကိုကိုမဖြစ်အောင်ဘယ်လိုကာကွယ်ရမလဲသူများကိုမကူအောင်ဘယ်လိုလုပ်ရမလဲပေါ့နော်အဲ့ဒီဥစ္စာတွေကိုတကယ်အသိစိတ်ဓာတ်ရအောင်အတွက်ပညာပေးဖို့အများကြီးလိုအပ်တယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့မြန်မာနိုင်ငံအတွက်ဒီကာကွယ်ရေးပေါ့နော်ချိုးပြင်ဆင်ဖို့ဘယ်လိုအကြံပြုချင်လဲဆရာမ
ဒီအဓိကကူးဆက်တာကတော့ကျမတို့အရင်ကသိထားပြီးတိုင်းဒီ droplets တွေပေါ့နော်ဒီအဲ့ဒီကိုခန္ဓာရဲ့အသက်ရှူလမ်းကြောင်းမှာကူးဆက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီလမ်းကြောင်းမှာမကူးဆက်အောင်ကိုဗစ်တဲ့ကာကွယ်တဲ့နည်းလမ်းတွေကိုလည်းသုံးမှာအဲ့ဒါလေးကအဓိကအရေးကြီးဆုံးပဲပေါ့နော်အဲ့ဒီပြင်မှာ vaccine နဲ့ရတဲ့ antibody တွေကလည်းအဓိကအကာအကွယ်ပေးထားတာပေါ့နော်ဒီ vaccine ထိုးလိုက်တဲ့အကြောင်းမလို့သူ့ရဲ့ရောဂါပြင်းထန်အားတွေဆေးရုံကိုသွားတဲ့ဟာတွေနောက်အသက်သေးဆုံးမှုတွေအများကြီး short ချနိုင်နေဆိုတော့လည်းဒီကဘာလုံးတည်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ vaccine တွေကိုလည်းမဖြစ်မနေရရဗက်ဆင်းကိုအမြန်ဆုံးထိုးဖို့အတွက်အကြံပြုချင်ပါတယ
်ဟုတ်ကဲ့ဆရာမဒီနေ့မှာပုံမှန်ကာကွယ်ရေးနဲ့ပတ်သက်လို့ရောအဓိကပါမှာခြင်းတွေလဲဆရာမ
အဓိကကတော့ mask တက်တာပေါ့နော်အဓိကလူတွေအများကြီးလည်းကာကွယ်ပေးနိုင်တဲ့အတွက်ကြောင့်မို့အပြင်ကိုသွားရဲပေါ့နော်မဖြစ်မနေအပြင်ကိုသွားရမယ်ဆိုလို့ရှိရင်လူစုလူဝေးများတဲ့နေရာတွေမှာ mask ကိုမဖြစ်မနေတက်ဖို့ပေါ့နော် social distancing ဆိုတဲ့အနည်းဆုံး6ပေခွာမှာနေဖို့၄ပေါ့နော်နောက်တစ်ခုကလေဝင်လူထက်ကောင်းအောင်ပေါ့အဲ့ဒီလူစုလူဝေးရှိတဲ့နေရာတွေဒါမှမဟုတ်လို့ရှိရင်အခန်းတကားတွေဆိုလည်းဖွင့်ထားဖို့ air con ကားတွေပါတွေစီးပြီးအဲ့လိုမျိုးတွေဆိုလို့ရှိရင်လည်းအဲ့တကားတွေပါတွေဖွင့်ပေးဖို့အခုဆိုလို့ရှိရင်ကျမတို့ကကျောင်းတွေဖွင့်လာပြီဖြစ်တဲ့အတွက်ကြောင့်မလို့ကလေးတွေကလေနာစီချောင်းဆိုးဖြစ်တာတွေလည်းအများကြီးဆိုတော့ဒီ flu နဲ့ဒီ covid နဲ့ကကြတော့ခွဲခြားလို့ကလည်းခက်တယ်ပေါ့နော်အဲ့တော့ကလေးတွေအကြောင်းမှတရားရောက်ဖျားလာပြီဆိုလို့ရှိရင်လည်းအိမ်ကိုပြန်လှုပ်ဖို့နောက်တစ်ခုကအလုပ်မှာဆိုလို့ရှိရင်လည်းတရားရောက်ဖျားပြီဆိုလို့ရှိရင်တို့ကိုအိမ်ကနေအလုပ်လုပ်ပေးဖို့အိမ်မှာပဲနားနေဖို့အတွက်အကြံပြုတယ်ပေါ့နော်ဒီဖျားတာနာတာတွေအဲ့လိုတော်တော်များများလဲစေကန်းနေမှာလဲတွေ့လာတယ်အိမ်မှာလည်းတွေ့လာတယ်ဆိုတော့ကြာအခုဆိုလို့ရှိရင် covid testing kit တွေပေါ့နော်အဲ့ဒါတွေကအလွယ်တကူရှိတဲ့အတွက်ကြောင့်မလို့တကယ်လို့ဆေးရုံစေကန်းနေမှာသွားမစစ်နိုင်တော့မှကိုယ့်အကိုစစ်လို့ရတယ်ပေါ့နော်တကယ်လို့ covid စစ်ကြည့်လိုက်လို့ positive ဖြစ်ပြီဆိုလို့ရှိရင်เนาะဒီလူဟာဆိုလို့ရှိရင်လုံးဝဒီ covid ကာဝေးနည်းလမ်းအနေနဲ့ကိုယ့်ကိုယ်ကိုလည်းเนาะပြန်လဲကျန်းမာဖို့အတွက်ပြင်ပါမှာသူများတွေအတွက်ကိုယ်ကမကူဖို့အတွက်ကိုကိုယ့်ရဲ့အသိစိတ်ဓာတ်နဲ့လုပ်ဖို့အတွက်ကအခုချိန်မှာအရန်ကိုအရေးကြီးပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့နောက်ဆုံးရောဘာထက်အကြံပြုချင်တယ်လဲဆရာမ
ကျမတို့အခုလောလောဆယ်ကတော့လေ mask ကတော့တော်တော်များများမတက်တလောက်ဖြစ်နေတယ်ပေါ့နော်အထူးသဖြင့်ကတော့အဲ့လိုအပြင်နေမှာပေါ့နော်သွားလို့ရှိရင်ကြည့်လိုက်လို့ရှိရင်ဈေးတွေမှာရောကားပေါ်မှာရထားပေါ်မှာဖျားသွားတယ်လေဆိုတော်တော်များများ mask မတက်ကြတော့ပေါ့နော်အဲ့ဒါကြောင့်မို့အဓိကဒီ covid အဲ့ omicron ပေါ့နော်သူရဲ့ variants အစ်စ်တွေပေါ်လာတဲ့အချိန်မှာရန်ကုန် infection ကမြန်တဲ့အတွက်ကြောင့်မလို့လူတွေအကုန်လုံးကတော့အပြင်သွားတယ်ဆိုလို့ရှိရင် mask တက်ဖို့တင့်တယ်ပေါ့နော်တကယ်လို့ mask မပါဘူးဆိုလို့ရှိရင်လည်းတွေးတဲ့လူကို mask တက်ဖို့ပညာပေးမယ်ဒါမှမဟုတ်လေ mask တွေဝေးပေးလိုက်မယ်သူတို့တွေကိုပေးမဲ့အစားပေါ့နော်ကူညီပေးလိုက်တာမျိုးတွေเนาะအဲ့လိုမျိုးတွေလည်းအများကြီးလုပ်ဖို့လိုအပ်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာနိုင်ငံမှာကျန်းမာရေးပညာပေးမှုတွေလုပ်နေတဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာရွှေဝါအောင်ကိုကိုဝင်းမင်းမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့တိုင်းရင်းသားဒေသတွေဘက်ကသတင်းတွေကိုတည်ရမယ်တိုင်းရင်းသတင်းလွှာအလဲကိုရောက်ပါပြီရှင်ဒီတစ်ပတ်မှာတော့ရခိုင်ချင်းနဲ့ကရင်ပြည်နယ်တွေဘက်ကသတင်းတွေကိုတည်ရမှာဖြစ်ပါတယ်ရှင်
sin tin set twa me tan yin de tin lwa ga ju so ba de myama nangan twan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de a phit pyet twi ne tan yin da ri ye atan twi go thain hat tin set tha ra phit ba de
mingla ba shin jama a mi ba ne set de ta tan da de tin naw twi ga ni tin set tha de di de ba tan yin de tin lwa ma na sin ya ma ri ga ro ရခိုင်ပြည်နယ်မောင်နှောင်းမြို့နယ်ကတိုက်ပွဲမှာရဲမှူးတယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်14ယောက်လက်နက်တွေနဲ့အတူဖမ်းမိထားတယ်လို့ရခိုင်တပ်တော် AA ကသတင်းထုတ်ပြန်ထားပါတယ်။ချင်းပြည်နယ်တောင်ပိုင်းမတူပီမြို့အခြေဆိုင်စစ်ကောင်စီတပ်ကဗိုလ်မှူးတယောက်ကို CDF မတူပီတပ်ဖွဲ့ကရှင်းလင်းတုတ်တင်ခဲ့ပါတယ်။ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စစ်ဦးစီးချုပ်ဟောင်းဗိုလ်မှူးချုပ်စောနေတာပုံများကကော်တူးလေတပ်မတော်ကိုဖွဲ့စည်းလိုက်တဲ့အကြောင်းတွေကိုကြားကြရပါပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာရဲမှူးတယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်14ယောက်ကိုလက်နက်တွေနဲ့အတူဖမ်းမိထားတယ်လို့ရခိုင်တပ်တော် AA ကဇူလိုင်လ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်အဲ့ဒီတိုက်ပွဲတွေကတော့ဇူလိုင်လ18ရက်နေ့မနက်ပိုင်းကမောင်တော်မြို့နယ်စကားပင်းရွာနဲ့ဆောင်ပညာရွာနားမှာတစ်ကြိမ်ဝက်ချင်းရွာနဲ့ဒုံကလာရွာနားမှာတစ်ကြိမ်ဖြစ်ပွားခဲ့တာပါအခုလို့စစ်ကောင်စီတပ်ကိုတိုက်ခိုက်ရတာကဇူလိုင်လ4ရက်နေ့တုန်းကထိုင်းမြန်မာနယ်စပ်မှာရှိတဲ့ရခိုင်တပ်တော်ရဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့ AA ပြောခွင့်ရဥခိုင်တုခါကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့အခြေဆိုင်ခလာရ140ကဘူမိုးတားနိုင်ဝင်းကိုဇူလိုင်15ရက်နေ့ကရှင်းလင်းတုတ်တင်ခဲ့တယ်လို့ CDF မတူပီတပ်ဖွဲ့ကဇူလိုင်16ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ဘူမိုးတားနိုင်ဝင်းဟာမတူပီမြို့အခြေဆိုင်တပ်တွင်းက CDM ပြုတ်လုလူသူတွေနဲ့မတူပီမြို့နယ်အတွင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုအထူးစောင့်ကြည့်ဖော်ထုတ်နေသူတဦးဖြစ်ပြီးဇူလိုင်လ15ရက်နေ့ကမြို့ပြင်ကိုမြားခေါ်ကတုတ်တင်ရှင်းလင်းခဲ့တာလို့ CDF မတူပီပြန်ကြားရေးတာဝန်ခံကပြောပါတယ်စစ်ပြည်မှာထုတ်လှမ်းရေးတယောက်လည်းဖြစ်တဲ့ဘူမှုတားနိုင်ဝင်ရဲ့တည်င်းပေးမှုကြောင့် CDM လုတ်ဖို့စီစဉ်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်9ယောက်တပ်ဖြတ်ခံရပြီး4ယောက်ကထောင်ထဲမှာအကျဉ်းချခံနေရတဲ့အပြင်သူဟာဇွန်လ25ရက်နေ့တုန်းကမတူပီမြို့ကအမျိုးသမီးတယောက်ကိုကိုယ်တိုင်ကိုယ်ကျတပ်ဖြတ်ခဲ့သူလည်းဖြစ်တယ်လို့ CDM မတူပီကထုတ်ပြန်ထားပါတယ်ဘူမှုတားနိုင်ဝင်အသက်ခံရမှုနဲ့ပတ်သက်ပြီးမတူပီမြို့ကဒေသခံပြည်သူ6ယောက်ကိုစစ်ကောင်စီတပ်ကဖမ်းဆီးလိုက်ပြီး2ယောက်ကိုပြန်လွှတ်ပေးပြီးမဲ့4ယောက်ကိုယ်တော်ဆက်လက်ဖန်စီထားတယ်လို့ဆိုပါတယ
်။မွန်ပြည်နယ်ဘေးလင်းမြို့နယ် KNU ထိန်းချုပ်နယ်မြေထဲရှိထုံးဖို့လေးရွာကနေရပြန်စစ်ရှောင်တွေအတွက်အရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာတွေကိုသွားရလူတန်းနေတဲ့အလူရှင်အဖွဲ့အစည်းတွေကိုထောက်ခံစာမပါရင်စစ်ကောင်စီတပ်ကတွားခွင့်မပေးဘူးလို့အလူရှင်တွေနဲ့နှီးဆက်သူတွေကဆိုပါတယ်။အဲ့ဒီထောက်ခံစာကိုတော့တထုံမြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနထွေအုပ်ရုံးမှစစ်ကောင်စီကတွားယူခိုင်းတာဖြစ်ပြီးထောက်ခံစာမပါရင်ဝင်းပရွာမှာရှိတဲ့အမတ်ကိုချေမြန်တက်ရင်စခန်းကတားဆီးပြီးပစ္စည်းသိမ်းတာမျိုးတွေရှိနေတယ်လို့ပစ္စည်းသွားလူရမှာကြုံခဲ့သူတယောက်ကပြောပါရယ်ဒါအပြင်ထုံးဖို့လေးအပါဝင်အနီးနားမှာရှိတဲ့ရွာတွေကဒေသခံတွေဟာတထုံနဲ့ကြိုက်ကော်မျိုးတွေမှာဆန်နဲ့တခြားစားတောက်ကုန်တွေတောင်းဝယ်ရမှာလဲအဲ့ဒီစစ်တပ်ကအကန့်အသတ်နဲ့ပဲတည်ခိုင်းတယ်လို့ဒေသခံတွေရဲ့ပြောဆိုချက်အရသိရပါတယ်
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်မှာစေဝါးတွေဝယ်ယူဖို့စတင်ခက်ခဲလာနေပါတဲ့ဖဲခုံမူပြဲကလာတဲ့စစ်ရှောင်း300ကျော်ရှိတဲ့ပင်လောင်းမြို့မှာအရေးပေါ်စေဝါးဝယ်ယူဖို့ခက်ခဲနေတာကြောင့်စစ်ရှောင်းတွေရာသီတုပ်ကွေးဖြစ်တင်တာတဲ့ပူဖြစ်ပွားနေတယ်လို့ပင်လောင်းမြို့ခန့်တွေကပြောပါတယ်ပင်လောင်းမြို့မှာစေးဆိုင်ကြီး6ဆိုင်ရှိပါတယ်အရင်ကစစ်ဘေးရှောင်းတွေကိုအရေးပေါ်ကုသရေးမှာတုံးတဲ့စေဝါးတွေရောင်းမပေးဘူးစစ်ကောင်စီကတားမြစ်ထားပြီးအခုရက်ပိုင်းမှာတော့တခြားစေဝါးတွေပါရောင်းချပေးဖို့ကန့်တထားရာကြောင့်အခက်တွေ့နေရတယ်လို့စစ်ရှောင်းကုင္ကြီးအဖွဲ့တွေကပြောပါတယ်ဒါကြောင့်စေဝါးတွေလိုအပ်လာရင်မြို့ပေါ်ကအတိတွေစီကိုအကူအညီတောင်းနေရတယ်လို့ဆိုပါတယ်အထူးသဖြင့်စစ်ကောင်စီက BDF ကိုစေဝါးကုင္ကြီးမှုဟန်တားချင်တာကြောင့်အခုလိုကန့်တတ်နေတာလို့ဆိုပါတယ
်ရေးမြို့ရေးချောင်းတောင်မြကူးတရားပေါ်ကစစ်ကောင်စီရဲ့လုံခြုံရေးဂိတ်စခန်းကို ရေဘီလူအဖွဲ့ကဇူလိုင်16ရက်နေ့မနက်9နာရီလောက်မှာတွားရောက်ပစ်ခတ်ခဲ့ပါတယ်15မိနစ်အကြာနှစ်ဖက်ပြန်လည်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးရေဘီလူအဖွဲ့ကတော့40မမပုံတီးတွဲအပြင် M16 M4 လက်နက်တွေနဲ့ချောင်းတောင်ရွာဘက်ကနေပစ်ခတ်ခဲ့တာလို့ရေဘီလူအဖွဲ့ကထုတ်ပြန်ထားပါတယ်ပစ်ခတ်မှုအပြီးမှာတော့တရားကိုတနေ့လုံးပိတ်လိုက်ပြီးရေချောင်းတဝိုက်ကတငါသေးတွေအပြင်ချောင်းတောင်ရွာသား10ရောက်ထပ်မင်းဲကိုလည်းစစ်တပ်ကဖမ်းဆီးစစ်ဆေးနေတယ်လို့တရားခဏ်တွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ KNU ကရာဒူကနေထုတ်ပယ်ခံလိုက်ရတဲ့ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO စစ်ဦးစီးချုပ်ဟောင်းပုံမှုချုပ်စောနယ်သားပုံများကကော်တူးလီတပ်မတော်ကိုဖွဲ့စည်းလိုက်ကြောင်းဇူလိုင်လ16ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဘာကြောင့်အခုလိုမျိုးဖွဲ့စည်းလိုက်တာလဲဆိုတာနဲ့ပတ်သက်ပြီးတော့နန်းဝေဖြိုးစာကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။ကော်တူးလီတပ်မတော်ကိုဇူလိုင်လ16ရက်နေ့ကဖွဲ့စည်းလိုက်တာဖြစ်ပြီး KNDO အနေနဲ့ရတိလှုပ်ဆောင်ဖို့ခက်ခဲလာတာကြောင့်ဆီယာနာရှင်ကိုအမြင့်ပြချင်မှုတက်ခိုက်ဖို့ရည်ရွယ်ချက်နဲ့အခုလိုပြောင်းလဲဖွဲ့စည်းလိုက်တာဖြစ်တယ်လို့ပုံမှုချုပ်စောနယ်သားပုံများကကရင်ဘာသာနဲ့အခုလိုပြောပါတယ်
။ဆရာဟောင်းနဲ့ပေါ့နဲ့ပေါ်လေပတ်မှလည်းနဲ့တကယ်နဲ့ပတ်သက်တဲ့ဒီကုတ်တဲ့တောက်ကြီးပေါ်တော့ကိုနာတဲ့
ကျွန်တော်ဘာဖြစ်လို့ဖွဲ့စည်းလိုက်လဲဆိုတာလက်ရှိနိုင်ငံရေးအခြေအနေဖြစ်ရှင်းတဲ့အခါမှာခေါင်းဆောင်တို့ရဲ့အခြေအနေအမျိုးမျိုးတွေကြောင့်ရှစ်ဆက်ကျွန်တော်တို့အလုပ်လုပ်ဖို့ကအခက်အခဲဖြစ်တယ်ဒီနိုင်ငံရေးအခြေအနေကြောင့်ရှစ်ဆက်သွားဖို့လွယ်မှာမဟုတ်ဘူးတိုက်တဲ့တဲ့ရင်နဲ့ခရိုင်မြို့နယ်တွေကတိုက်တယ်ရင်းသူကိုပြန်တိုက်တဲ့အခါစီလုံးညီညွတ်ရေးမရှိဘူးကျွန်တော်ဒီကော်တူလက်အာမေကိုတည်ထောင်တာကစစ်အာဏာရှင်ကြာရှုံးဖို့တိုက်မှာဖြစ်တယ်ပြီးတော့လူမျိုးကြီးဝါဒကိုတိုက်ထောက်မှာဖြစ်တယ
်မလောက်ပေါ့ဝေးတော့ပလီတီချိုး
ဒီလိုဖွဲ့စည်းလိုက်တာကမိခင်အစည်းအရုံးနဲ့မိမိလူမျိုးအပေါ်စန့်ကျင်နေတာမဟုတ်ဘူးလို့လည်းပြောပါတယ်။နိုင်ငံရေးကိုပြဿနာဖြစ်ရှင်းနေတဲ့ခေါင်းဆောင်တို့ရဲ့လှုပ်ဆောင်မှုကိုအယုတ်ကြီးမရှိတဲ့အပေါ်ပိုကောင်းလောက်အောင်လှုပ်ဆောင်ရတာဖြစ်တယ်လို့ဆက်ပြောပါတယ
်။ဝီဘော့ကအဝင်းနေတယ်၊ကျမလက်တော့ပါခဲ့ပါ။မိလစက်ကပိုဝါပိုဝီတာခါ
အချင်းချင်းကွဲပြားဖို့မဟုတ်ပါဘူး။နိုင်ငံလမ်းကြောင်းတိုင်းသွားတာဘယ်လောက်မှမှကျွန်တော်တို့တော်လှန်ရေးကမပြတ်ဘူး။ဆက်ဆက်သွားမယ်။ရန်သူကိုတိုက်ခတ်တဲ့အပိုင်းမှာကအကုန်လုံးပူးပေါင်းလို့ရပါမယ
်
။ဒါအပြင်ဆီယနာရှင်ကိုတိုက်ထုတ်ဖို့ရည်ရွယ်ချက်တူတဲ့တပ်ဆိုင်ရာ KNU မြို့နယ်အသီးသီးက KNLA တပ်ဖွဲ့တွေနဲ့လည်းပူးပေါင်းလှုပ်ဆောင်နိုင်တယ်လို့ဗိုလ်မှူးချုပ်စောနယ်သားပုံများကပြောပါတယ်။ဇူလိုင်လ16ရက်နေ့မှာကြာရောက်တဲ့ KNDO နေ့မှာ KNDO စစ်ဦးစီးချုပ်ဟာဗိုလ်မှူးချုပ်စောရှိလေဖြစ်ကြောင်း KNU ကတရားဝင်ထုတ်ဖော်ခဲ့ပြီးတဲ့နောက်3ရက်မြောက်နေ့မှာပဲကော်တူးလေတပ်မတော်ကိုဖွဲ့စည်းလိုက်ကြောင်းထုတ်ပြန်လာတာဖြစ်ပါတယ်။ကော်တူးလေတပ်မတော်ကိုဖွဲ့စည်းလိုက်တာဟာ KNU ဗဟိုနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ဗဟိုဌာနချုပ်တို့ကတရားဝင်သိရှိတာမရှိသလို KNU ရဲ့လှုပ်ထုတ်လို့နေအရာဖွဲ့စည်းထားတာလည်းမဟုတ်ဘူးလို့KNLA ထိပ်ပိုင်းကောင်ဆောင်တယောက်ကအတည်ပြုပြောဆိုလာတာရှိပါတယ်။အခုလိုလက်နက်ကန်အသေးဖွဲ့စည်းလိုက်တဲ့အပေါ်အဖွဲ့အစည်းအတွင်းကအကွဲပြဲတွေဖြစ်လာမှာကိုကရင်လူထုတွေနဲ့တော်လှန်ရေးအင်အားစုတွေကစိုးရိမ်နေကြသလိုအဖွဲ့တိကိုထောက်ခံသူတွေနဲ့လက်မခံသူတွေကလည်းမှတ်ချက်အမျိုးမျိုးပြောဆိုနေတာတွေရှိနေပါတယ်။
ချင်းပြည်နယ်ဖလန်းမြို့ကနေဟာခါမြို့ကိုချီတက်သွားတဲ့စစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဇူလိုင်လ10ရက်နေ့ကစပြီးတော့လမ်းတလျှောက်မှာနေစဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားခဲ့ကြပြီးစစ်တပ်ကအယောက်60ကျော်သေဆုံးမှုရှိခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNF ကဇူလိုင်လ18ရက်နေ့မှာထုတ်ပြန်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ထားပါတယ်ရှင်
ဇူလိုင်လ10ရက်နေ့ကနေဇူလိုင်လ16ရက်နေ့အထိနှစ်ဖက်ကြားလမ်းခေးတလျှောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ရမှာတော့စစ်ကောင်စီဘက်ကအယောက်60ကျော်ကြာဆုံးခဲ့တယ်လို့ချင်းမျိုးသားတပ်မတော် CNFCNA ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ
်သူတို့ဖက်ကတော့60လောက်ဆိုတာထက်60လောက်လားအဲ့ဒါတကယ်ခွန်ဆန်းပါကျွန်တော်တို့ဖက်ကတော့10ရောက်ပေါ့10ရောက်တော့တိုင်ငံကတကယ်ထိခိုက်ကတော့သူတို့အတိုင်းအားတော့မများပါဘူးဘုံလောက်ပဲနည်းနည်းများတာပေါ့
ဟာခါမျိုးဘက်ကိုခြေတက်လာတဲ့စစ်ကား28စီးနဲ့အင်အား200လောက်ပါဝင်တဲ့စစ်ကောင်စီရဲ့စစ်ကြောင်းကိုချင်းအမျိုးသားတပ်မတော် CNA နဲ့ချင်းဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကလမ်းခရီးတစ်လျှောက်မှာတိုက်ခိုက်ခဲ့တာပါ။ဖလန်ဟာခါကြား9ရက်ကြာတိုက်ပွဲအတွင်းမှာချင်းပူးပေါင်းကာကွယ်ရေးတပ်ဖွဲ့ဘက်ကလည်းရဲဘော်2ယောက်ကြာဆုံးခဲ့တယ်လို့ CNF ကဆိုပါတယ်။စစ်ကောင်စီတပ်ဖွဲ့နဲ့ချင်းဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဟာဖလန်ဟာခါလမ်းမပေါ်ကဒန်းရွန်တောင်လန်းစားဒေါက်တက်ချွန်ကျုံကြီးရွာကြားမှာတိုက်ပွဲ ပေါင်းအနည်းဆုံး၈ကြိမ်လောက်ဖြစ်ပွားခဲ့ပြီးချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့ဘက်ကတိုက်မိုင်းဒုံးတွေနဲ့လည်းတိုက်ခိုက်ခဲ့ကြတယ်လို့စလိုက်ထက်နေကဆက်ပြောပါတယ်
ဒီလိုလာနေကြလားဒီလိုကျွန်တော်တို့ဖြစ်တော့နေရာကနေအဲ့ဒါလို့အားဖြည့်ပြီးတော့ကျွန်တော်တို့ရတဲ့နေရာကနေအားလုံးကြောက်ကြက်ပုံဆောင်တဲ့နေရာတိုင်းနေရာယူပြီးတော့လုတာပြီးတော့သူတို့ကရွာထဲဝင်ပြီးဆိုရင်တော့ဒီချင်းကြီးကသူတို့အင်ဂျင်ရွာထဲမှာတော့မပြစ်ဘူးဆိုတာသူတို့ကအဲ့ဒါလို့တွေ့ထားတယ်အဲ့တော့လည်းကျွန်တော်တို့မိရှုကြီးသားရွာကိုကျွန်တော်တို့ကဝင်ပြီးတော့ဖြတ်တိုက်တာရှိတာပေါ့နော်ဖြတ်တိုက်တာရှိတယ်ပြီးတော့ကျွန်တော်တို့ drone နဲ့အောင်ချတာပြီးတော့တိုင်မိုင်းနေတယ်ဆုံးတယ်ဆိုတော့တိုင်မိုင်းနဲ့ဖြိုးလို့ရင်တို့ကအဲ့ဒါဖြိုးခိုင်းမှုတော့ပုံများရပုံများတာပေါ့
ဖလန်းမြို့နဲ့ဟာခါမြို့ဟာမိုင်40လောက်သာကွာဝေးပြီးမဲ့စစ်ကောင်စီရင်တန်းဟာချင်းကကွေတပ်ဖွဲ့တွေရဲ့ကြားဖြတ်တိုက်ခိုက်မှုကြောင့်လမ်းခရီးမှာ10ရက်လောက်ခရီးနှင်ခဲ့ရပြီးဇူလိုင်18ရက်နေ့ကျမှဟာခါမြို့ကိုရောက်ရှိခဲ့ကြတာလို့သိရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာရဲမှူးတယောက်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်14ယောက်ကိုလက်နက်တွေနဲ့အတူဖမ်းဆီးမိတယ်လို့ရခိုင်တပ်တော်အေအေကဇူလိုင်လ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။မတူပီမြို့အခြေစိုက်တပ်တွင်းက CDM ပြုတ်လုလို့သူတွေနဲ့မတူပီမြို့နယ်အတွင်းပြည်သူ့ကာကွယ်တပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုအထူးစောင့်ကြည့်ထုတ်ဖော်နေတဲ့ခလာရတက်လေးတုံညာကဘုံမူတန်းနိုင်ဝင်းကိုတုတ်တင်ရှင်းလင်းခဲ့တယ်လို့ CDF မတူပီပြန်ကြားရေးတာဝန်ခံကပြောပါတယ်
တော်ရရှင်တွေအခုနားဆင်ကြားရတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ VOA မြန်မာပိုင်းကနေအခုလိုတင်ဆက်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။ VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com စီကို email ပေးပို့နိုင်ကြပါတယ်။အခုကြာတာရင်းနှီးညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝင်းမင်းကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
ယူကရိန်းနိုင်ငံကိုလက်နက်ကြီးနဲ့တင်ကားဖြတ်လက်နက်ထောင်ချီပို့ပေးသွားမယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဆိုင်ရာခေါင်းဆောင်တွေကလည်းယူကရိန်းကိုအစ်မြက် HIMARS Rocket Stone စနစ်ပါအဝင်လက်နက်ကြီးတွေထပ်ပို့ပေးမယ်လို့မနေ့ကပြောပြီးပြည်ထောင်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်ကလည်းဒီနေ့အခုလိုအကြေပေးလိုက်တာပါ။ရုရှားကျူးကျော်စစ်9လကျော်လာချိန်ရေရှည်စစ်ပွဲနည်းနဲ့ရုရှားတစ်ဖြည်းဖြည်းအသာစီးရဖို့ကြိုးပမ်းလာတာပေါ့။ယူကရိန်းရေရှည်ဆက်ကြက်ညက်ခံနိုင်ရေးအခုလိုနောက်နိုင်ငံမဟာမိတ်တွေကနောက်ဆုံးပေါ်လက်နက်ကြီးတွေကိုပို့ကူညီပေးလာကြတာပါခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဗစ် -19 ပိုးကူးခံရရပြီလို့အင်ဂျီတော်ကကြေညာလိုက်ပါတယ်တရုတ်သမ္မတနဲ့မကြာခင်ဆွေးနွေးဖို့ရှိနေချိန်မှာပဲသမ္မတဘိုင်ဒန်မှာမကြာခင်ကပဲကိုဗစ်ပိုးစစ်ဆေးတွေ့ရှိခဲ့တာပါဒါပေမဲ့သမ္မတဘိုင်ဒန်အနေနဲ့ကိုဗစ်ကာကွယ်ဆေးအဖြစ်ပထမနှစ်ချိန်နဲ့နောက်အဖြစ်ကာကွယ်ဆေးနှစ်ချိန်စုစုပေါင်း၄လုံးထိုးထားပြီးကယောဂလက္ခဏာအနည်းငယ်သာပြတယ်လို့အင်ဂျီတော်ကပြောပါတယ်။ဒါအပြင်ကိုဗစ်ကုသရာမှာသုံးတဲ့ကိုဗစ်ပိုးအာနိသင်ဖြတ်တဲ့ Paxlovid ဆေးတောက်နေတာကြောင့်အင်ဂျီတော်မှာတည်တံ့ခွဲနေပြီးပုံမှန်အလုပ်တွေလည်းဆက်လုပ်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ။ရုရှားသမ္မတဟာသူကျုံးဝါဝါဒဖြန့်မှုမှိုင်းနေပဲပြန်ကြဆုံးရတော့မယ်လို့အမေရိကန်ထောက်လှမ်းအကြီးအကဲကဆိုလိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ပိဆက်လာရမှုတွေကိုပြန်မထွက်ပဲသူ့ဟာသူအယုံသွင်းထားတဲ့အတိုင်းယူကရိန်းနိုင်ဖို့ဆန္ဒကိုပြန်မလျှော့နိုင်တာနဲ့ကြဆုံးရတော့မှာပါလို့ CIA ညွှန်ကြားမှုကနှစ်စဉ်အစည်းအဝေးမှာထောက်ပြလိုက်တာပါကိုလိုရာဒိုပြည်နယ်မှာလုပ်တဲ့ Aspen လုံခြုံရေးဆိုင်ရာဖိုရမ်မှာ CIA American ဘူထောက်လှမ်းရေး Agency ကြီးကဝီလျံဘန်းစ်ကမနေ့ညပိုင်းကအခုလိုပြောခဲ့တာပါသူကရုရှားကျူးကျော်စစ်မတိုင်ခင်သမ္မတပူတင်နဲ့နောက်ဆုံးတွေ့ခဲ့တဲ့ American ရာရှိကြီးလည်းဖြစ်ပါတယ်ရုရှားကနေဥရောပကိုတန်ငွေတင်ပို့နေတဲ့ North Stream တဘာဝတန်းွေပိုင်လိုင်းထိမ့်သိမ်းပြုပြင်ဖို့လိုအပ်တယ်ဆိုပြီးရုရှားကဆဲကြာယာယီပိုင်လိုင်းပိတ်ထားခဲ့ပြီးတဲ့နောက်ဒီနေ့ပြန်ဖွင့်ပေးလိုက်ပါပြီ။ပိုင်လိုင်းမပိတ်ခင်ကပို့ခဲ့တဲ့40ရာခိုင်နှုန်းပမာဏအတိုင်းတန်းွေပြန်ရတဲ့အကြောင်းဂျာမနီစွန့်ရင်ဌာနအကြီးအကဲ Klaus Müller က Twitter လူမှုကွန်ရက်ကတဆင့်ပြောပါတယ်။ဒါအပြင်ရုရှားစွန့်ရင်ကုမ္ပဏီ Gazprom အနေနဲ့တန်းွေတင်ပို့မှုတွေကိုသူ့ဘက်ကကတိပြုထားတဲ့အတိုင်းဆက်ပြီးတင်ပို့ပေးမယ်အကြောင်းလဲရုရှားသမ္မတဗလာဒီမာပူတင်ကကတိပေးထားပါတယ်ခင်ဗျ။
တခါတော့တရင်ချင်းချုပ်ကိုကိုဝင်းမင်းကြင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ22ရက်ဒါသာရီနေ့ညဘက်ရုပ်သံနဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲအခုညဘက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Cornelius Dana နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်မကတော့ဆုမြတ်ပါပါရှင် VOA မြန်မာပိုင်းရဲ့ဒီဇာသာရီနေ့မနေ့အစီအစဉ်တွေကြရင်တော့လှိုင်းတို25 40 51 kHz 12.13 9 943 9965တို့ကနေပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။လိုင်းလမီတာ190 kHz 1595တို့ကနေလည်းဖတ်ယူနားဆင်နိုင်မှာပါ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ပြည်သူတွေအားလုံးဘေးရန်ကင်းရှင်းကြပါစေ။
This program has come to you from the Voice of America, Washington.